Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ်ဒီဇင်ဘာလ22ရက်တနင်္လာနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။အခုမနက်ဖက်နိုင်ငံတကာသတင်းတွေကိုမက်ခွာညိုနဲ့တူတင်ပြသွားမှာဖြစ်ပါတယ်။စိတ်ဝင်စားစရာအကြောင်းအရာတွေကတော့ဆီးရီးယားနိုင်ငံရဲ့မြောက်ပိုင်းမှာရုရှားကပြုတ်ခဲ့တယ်လို့တန်တရားရှိတဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာလူပေါင်း36ယောက်သေဆုံးသွားတယ်ဆိုပြီးတော့လိလာစောင့်ကြည့်နေတဲ့အဖွဲ့တစ်ခုကထုတ်ပြန်ပါတယ်။ဆီးရီးယားရဲ့မြို့ရုံးနားမှာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်လေဗနွန်စစ်သွေးကြွခေါင်းဆောင်တဦးသေဆုံးသွားပါတယ်။နောက်ပြီးတော့အင်ဒိုနီးရှားနိုင်ငံအလဲပိုင်းလေထန်နေတဲ့ပင်လယ်အတွင်းမှာလူတရာကျော်ပါတဲ့ခီးသည်တင်ဂရုတင်မော်တိတ်မောက်သွားရမှာလူ40နီးပါးကို KU နိုင်ခဲ့တယ်လို့ဆိုပါတယ်ဒီလိုသတင်းတွေနဲ့တူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုမှာတော့ဒေတာစံတော်ချိန်အရမကြာခင်မိနစ်ပိုင်းအတွင်းစတင်ကျင်းပတော့မယ် Miss Universe နောက်ဆုံးပြိုင်ပွဲမှာပါဝင်ရှင်ပြိုင်နေတဲ့မြန်မာမယ်ဆက်ကြဝလာမေဘရနီတော်ရဲ့မျှော်လင့်ချက်တွေကတော့ပါရီပါလေ
မြန်မာမျှော်လင့်ချက်ကတော့ Evening Gown ရဲ့ National Costume ရဲ့မြန်မာရန်မျှော်လင့်ခြင်းနဲ့အဘိုးလေဟိုဘောနော်ဘယ်သူမှမဆိုတော့
တရင်စီစီအပြည့်မှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်89နှစ်ပြည့်မြောက်လာပြီဖြစ်တဲ့ဘိုးအောင်ကျော်နေ့နဲ့ပတ်သက်လို့ចောင်းသားခေါင်းဆောင်ဟောင်းတွေရဲ့ပြောဆိုချက်တွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တနင်္လာနေ့နေ့နဲ့ခင်းနိုင်ထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆံမိုးဝေနဲ့မက်ခွာညူတို့ကပြောပြပါအောင်ရှင်
ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းသဘုံနေထင်းချုပ်ထားတဲ့အီဒလစ်မြို့ကိုတနင်္ဂနွေနေ့မှာရုရှားကပြုတ်ခဲ့တယ်လို့တန်တရားရှိတဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာအနည်းဆုံးလူပေါင်း36ဦးသေဆုံးသွားတယ်လို့ကေဆေးရေးလုံသားတွေနဲ့ဆီးရီးယားနိုင်ငံအတွင်းကအခြေအနေတွေကိုလေ့လာစောင့်ကြည့်နေတဲ့အဖွဲ့တစ်ဖွဲ့ကပြောဆိုလိုက်ပါတယ်။သေဆုံးသူအများစုဟာဆီးရီးယားသမ္မတဘာရှောက်အယ်အာဆတ်တစ္ဆာခန်နဲ့တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့ Army of Conquest သဘုံတိုက်ခိုက်ရေးသမားတွေဖြစ်တယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကပြောပါတယ်။ဒါပေမဲ့တိုက်ခိုက်မှု6ကြိမ်ကတော့မြို့ရင်းမှာရှိတဲ့လူစီကားတဲ့ဈေးတစ်စည်းအစိုးရအဆောက်အဦတော်တော်များများနဲ့လူနေရက်ွက်ကိုထိမှန်ခဲ့တယ်လို့ကေဇေးကြီးလုတ်သားတွေကသတင်းပေးပို့ပါရတယ်။တိုက်ခိုက်မှုတွေအတွင်းလူပေါင်း150ကျော်တန်းရရှိခဲ့ပြီးအဲ့ဒီထက်ကတချို့ကိုနေဆက်ဖြတ်ကျော်ကတူရကီပိုင်းနေဘက်ထဲကဆေးရုံကိုပို့ဆောင်ပေးခဲ့ရပါတယ်။စက်တင်ဘာလ30ရက်နေ့ကစပြီးတော့ရုရှားခေါ်ဆီးရီးယားနိုင်ငံအတွင်းမှာရှိနေတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေစတင်ပြုလုပ်ခဲ့ပါတယ်။ဒါပေမဲ့အနောက်နိုင်ငံတွေနဲ့သဘုံလှုပ်ရှားမှုအဖွဲ့တွေကတော့တိုက်ခိုက်မှုတွေဟာအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေတိုက်ခိုက်နေတဲ့ IS Islamic စစ်သွေးကြွတွေကိုရည်ရွယ်တာမဟုတ်ဘဲတမရအာဆတ်ပေါ်ဆန့်ကျင်သူတွေကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်နေတာဖြစ်တယ်လို့ပြောကြပါတယ်
။ Syria မြို့တော်နားမှာ Israel ရဲ့လေကြောင်းတိုက်ခိုက်မှုအတွင်း Lebanon စစ်သွေးကြွခေါင်းဆောင်တဦးဖြစ်တဲ့ Samia Kanta တေဆုံးခဲ့တဲ့အကြောင်း Lebanon စစ်သွေးကြွ Hezbollah အဖွဲ့ကပြောပါတယ်။ Kanta ဟာ Israel 3ဦးကိုတပ်ဖြတ်မှုနဲ့နှစ်ပေါင်း30ကျော်ထောင်ချခဲ့သူပါ။လေဗနွန်ကျင်းသားတွေရဲ့အကြီးအကဲလို့လည်းလူသိများတဲ့ခန်တာဟာအစ္စရေးမှာကာလအကြာဆုံးအကျဉ်းချနေတဲ့အာရက်အကျဉ်းသားတယောက်ဖြစ်တယ်လို့2011ခုနှစ်မတ်လကစပြီးဖြစ်လာခဲ့တဲ့ဆီးရီးယားပြည်တွင်းစစ်မှာတမရဘက်ရှာအယ်အာဆတ်ကိုတစ်ဆာခံတဲ့တပ်တွေနဲ့အတူတိုက်ခိုက်ဖို့ဆီးရီးယားကိုထွက်ခွာသွားကြတဲ့ရာပေါင်းများစွာသောဟစ်စ်ဘိုလာအဖွဲ့ဝင်တွေကတယောက်လည်းဖြစ်ပါတယ်။အစ္စရေးတွေဘက်ကခန်တာရဲ့သေဆုံးမှုကိုလက်ခံပေးမဲ့ဒီကိစ္စနဲ့ပတ်သက်လို့တော့သူတို့လက်ချက်ကြောင့်သေဆုံးတယ်လို့တော့မပြောပါဘူး။Hezbollah ရဲ့ El Manna TV သတင်းဌာနက Israel စစ်လေယာဉ်နှစ်စင်းက Syria လေကြောင်းပိုင်နက်ထဲကိုလေကြောင်းဥပဒေချိုးဖောက်ဝင်ခဲ့ပြီးတိုက်ခိုက်ရမှာခန္တာသေဆုံးခဲ့တာလို့ပြောပါတယ်။သူ့ကိုကျင်းသားချင်းလဲတဲ့အစီအစဉ်ရ Israel က2008ခုနှစ်မှာပြန်လွှတ်ပေးခဲ့ပြီး Lebanon ဘက်ကသူရဲကောင်းအဖြစ်နဲ့ကြိုဆိုခဲ့ကြပါတယ
်။ Afghanistan နိုင်ငံက Taliban အဖွဲ့ဟာနိုင်ငံရဲ့တောင်ပိုင်းမှာရှိတဲ့ Helmand Khyelm ထိန်းချုပ်ဖို့သိမ့်ပိုင်နိုင်ဖို့အတွက်စူးစမ်းနေရမှာအဓိကကျတဲ့မြို့နယ်တစ်ခုကိုသိမ့်ပိုင်နိုင်ခဲ့တဲ့အကြောင်းအာဖဂန်အစိုးရနဲ့လက်နက်ကင်သဘုံအဖွဲ့တွေကတနင်္ဂနွေနေ့မှာအတည်ပြုပြောကြားခဲ့ပါတယ်။အရေးပေါ်ဆောင်ရွက်မှုတစုံတရာမလုပ်ဘူးဆိုရင် Helmand KI အခြေအနေဟာစိုးရိမ်ရပြီးတာလီဘန်တွေလက်တွဲမှာကြားရောက်သွားတော့မယ့်အခြေအနေစိုက်နေပြီးဆိုပြီးတော့ဒုတိယခရိုင်အုပ်ချုပ်ရေးမှူးမိုဟာမက်ယန်ယာဒူးယာဆူယာကသတိပေးပြောဆိုချက်ထွက်ပေါ်လာပြီးနိုင်ပိုင်းကြမှာလက်နက်ကင်သဘုံတွေအောင်ပွဲခံလိုက်တာဖြစ်ပါတယ်။တာလီဘန်ရဲ့ပြောဆိုခြင်းရှိသူဇာဘီခူလာမူဂျာဟစ်ကသူတို့ရဲ့တိုက်ခိုက်ရေးသမားတွေက စန်ဂျင်မြို့နယ်အုပ်ချုပ်ရေးမှူးရုံးကိုထိန်းချုပ်ထားတယ်လို့ဆုတ်ခွာနေတဲ့အာဖဂန်တပ်ဖွဲ့ဝင်အများပြားကလည်းဝိုင်းထားပြီးဖြစ်တယ်လို့ VOA ကပြောဆိုပါတယ
် Republican ပါတီသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ Donald Trump ဟာအငင်းပွားစရာဖြစ်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာသူ့ရဲ့အမှတ်ချက်စကားတွေအပေါ်လူအများရဲ့တုံ့ပြန်မှုကြောင့်ဒီနှစ်မက်ဆက်ကြဝဠာပြိုင်ပွဲကျင်းပရေးမှာအဓိကနေရာမှာမရှိတော့ပါဘူးဒီပြိုင်ပွဲကိုနိုင်ငံစုံ83နိုင်ငံကအသက်19နှစ်ကနေ28နှစ်တွင်အမျိုးသမီးတွေပါဝင်ရှင်ပြိုင်ကြတာပါ Miss Universe အဖွဲ့ကိုဒီနှစ်စောပိုင်းအထိ NCB Universal နဲ့ Mr. Trump တို့ပူးတွဲတည်ထောင်ခဲ့ကြတာဖြစ်ပါတယ်ဒီနှစ်စောပိုင်းဂျွန်လတဲ့တုန်းက Mr. Trump ကသူ့ရဲ့ Republican Party သမ္မတကိုယ်စားလှယ်လောင်းမဲဆွယ်ပွဲမှာ American နဲ့ရွှေ့ပြောင်းအခြေချမှုတွေနဲ့ပတ်သက်လို့ဆန့်ကျင်ပြောကြားခဲ့တဲ့စကားတွေရဲ့ကြောင့်စပိန်စကားပြောအတန်လွှင့်ကွန်ရက်ကအလှမယ်ပြိုင်ပွဲကျင်းပရမှာ NCB နဲ့ပူးတွဲအတန်လွှင့်မှုကိုရပ်တန့်လိုက်ခြင်းအပြင် Donald Trump နဲ့ဆက်ဆံရေးကိုတုံ့ပြန်ခဲ့တာပါ64ချိန်မြောက်မဲဆက်ကြဝဠာပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုအလှမယ်မေဘရနီတော်ဝင်ရောက်ရှင်ပြိုင်နေပါတယ်သူဟာတမိုင်းဘာသာအထူးပြုဝိဇ္ဇာပွဲရထားသူအင်္ဂလိပ်နဲ့ဂျပန်စကားကျွမ်းကျင်စွာပြောတတ်သူဖြစ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်ချင်တယ်လို့ဆိုပါတယ်ရှင်
UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တလင်းနာနီမနေ့ဖက်သတင်းတွေကို VOA မြန်မာပိုင်းကဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားနိုင်ငံအလဲပိုင်းလှိုင်းထန်နေတဲ့ပင်လယ်တွင်းမှာတိတ်မောက်သွားတဲ့လူတရားကျော်ပါခီးတဲ့တင်ဂရုတင်မော့ကလူပေါင်း40နီးပါးကိုကယ်ယူဆဲတင်နိုင်ခဲ့ပါတယ်။အသက်ရှင်ကျန်ရစ်သူ38ယောက်နဲ့ကလေးငယ်အလောင်း3လောင်းကိုဆဲယူရရှိတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဘေးအန္တရာယ်ကာကွယ်စောင့်ရှောက်ရေးအေဂျင်စီတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ဂရုတင်မော့ပေါ်မှာကလေး15ယောက်ပါဝင်ခီးတဲ့နဲ့အမှုဒဏ်စုစုပေါင်း118ယောက်လိုက်ပါသွားတယ်လို့အယ်မာဆာဆိုသူကပြောပါတယ်သူတို့အနေနဲ့အသက်ကယ်ဆယ်ရေးလုပ်ငန်းတွေကိုအခုတနင်္လာနေ့မနေ့မှာဆက်လက်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်ဂရုတင်မောဟာကြမ်းတမ်းပြီးတော့16ပြည်လောက်အမြင့်ရှိတဲ့လှိုင်းနေပုတ်ခတ်မှုကြားမှာစနေနေ့ကတိတ်မြုပ်သွားတာဖြစ်ပါတယ်တိတ်မောက်သွားတာဖြစ်ပါတယ်အသက်ရှင်ကြံရစ်ခဲ့သူတွေကိုကယ်ဆယ်နိုင်မှုအတွက်ရှာဖွေရေးနဲ့ကယ်ဆယ်ရေးတင်မောတွေစောင့်ကြည့်နေတယ်လို့ပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံတောင်ပိုင်းကဆက်မှုဆောင်ရှိရာဒေသမှာအကြီးအကျယ်မြေပြိုကျပြီးအလုသမားတွေနေထိုင်ရာအဆောက်အုံပါဝင်အဆောက်အုံပေါင်း22လုံးနှစ်မြုပ်သွားခဲ့ပြီးလူပေါင်း59ဦးပျောက်ဆုံးနေဆဲဖြစ်ကြောင်းတရုတ်အစိုးရပိုင်းသတင်းကဖော်ပြထားပါတယ်။အပျက်စီးတွေကြားကနေလူ၄ဦးကိုကယ်တင်နိုင်ခဲ့ပြီးအဲ့ဒီထဲက3ယောက်မှာဒဏ်ရာအနည်းငယ်ရထားကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကွမ်တောင်းပြည်နယ်အတွင်းကရှန်ဇန်းမြို့မှာတနင်္ဂနွေနေ့မနေ့ပိုင်းကမြေပြိုကျခဲ့ပြီးအဲ့ဒီအရက်မှာရွှံ့ပြင်ကြီးဖုံလွှမ်းသွားခဲ့တယ်လို့အဲ့ဒီနောက်ကဓာတ်ငွေပိုက်လိုင်းတစ်ခုပောက်ကွဲသွားခဲ့တဲ့ကြောင်ရွှေဟွာသတင်းဌာနကပြောပါတယ်အသက်ရှင်ကြာရစ်သူတွေကိုရှာဖွေဖို့ကယ်ဆယ်ရေးအလုပ်သမားပေါင်း1500ကိုဆေးလွှတ်ထားပါတယ်အခုလိုမြေပြိုမှုမဖြစ်ခင်လူပေါင်း900လောက်ကိုနေရာပြောင်းရွှေ့ပေးခဲ့တာပါသမ္မတနဲ့ဝန်ကြီးချုပ်တို့ကကယ်ဆယ်ရေးလုပ်ငန်းတွေကိုအကူအညီပေးဖို့အရာရှိတွေကိုဆေးလွှတ်ဖို့အတွက်ဗဟိုအာဏာပိုင်တွေကိုညွှန်ကြားခဲ့ပါတယ်ဘာကြောင့်အခုလိုမြေပြိုကျခဲ့တယ်လဲဆိုတာတဲတဲကွဲကွဲမသိရသေးပေမဲ့အဲ့ဒီအရက်ဒေတာမှမကြသေးခင်နှစ်တွေအတွင်းစောက်လုပ်ရေးလုပ်ငန်းတွေအတော်များများလုပ်ခဲ့ပါတယ်ရှင်
အိန္ဒိယနိုင်ငံမှာ2012ခုနှစ်ကအမျိုးသမီးတူကိုတည်စေတဲ့အထိအုပ်စုလိုက်အဓမ္မပြုကျင့်ခဲ့ရမှာပါဝင်တဲ့အသက်အငယ်ဆုံးပြစ်မှုကျူးလွန်သူကိုတနင်္ဂနွေနေ့မှာထောင်ကနေပြန်လွှတ်ပေးလိုက်တဲ့အပေါ်ရာပေါင်းများစွာရှိတဲ့လူတွေကကန့်ကွက်ဆန္ဒပြကြတယ်လို့နိုင်ငံတကာကလည်းအမျက်ဒေါသထွက်ခဲ့ကြပြီးတော့အိန္ဒိယနိုင်ငံရဲ့မရေမှုဥပဒေကိုပြင်ဆင်စေဖို့အထိဖြစ်စေခဲ့ပါတယ်ဆန္ဒပြသူတွေထဲမှာအဓမ္မပြုကျင့်ခံရလို့တည်ဆုံးသွားတဲ့အမျိုးသမီးရဲ့မိဘတွေလည်းပါဝင်ပါတယ်အဲ့ဒီအမျိုးသမီးကိုလူ6ယောက်ကဘတ်စကားတစ်စီးပေါ်မှာရိုက်နှက်ပြီးတော့မရင်းပြုကျင့်ခဲ့တာပါအခုပြန်လွှတ်ပေးလိုက်တဲ့သူဟာအဲ့ဒီပြုမှုကျူးလွန်သူတွေပြုလွန်တဲ့အချိန်တုန်းကသူကအသက်18နှစ်ပဲရှိသေးပြီးတော့ပါဝင်သူ6ယောက်ထဲမှာအငယ်ဆုံးဖြစ်တယ်လို့အလုံးထဲမှာအရက်ဆက်ဆုံးပြုလုပ်ခဲ့သူဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်
ကျတရာစစ်ပွဲလို့ခေါ်တဲ့ Star Wars စစ်ပွဲရုပ်ရှင်အသစ်ဟာဒီသတင်းပတ်ကွန်ပိုင်းယုံစတင်တင်ခြင်းမှာပဲဝင်ငွေစံချိန်ချိုးသွားခဲ့ပါတယ် The Force Awakens စစ်ရုပ်ရှင်ကို American ပြည်တော်စုနဲ့ကနေဒါနိုင်ငံတွေမှာကြာသပတေးနေ့ကပြသရမှာလက်မှတ်ဒေါ်လာတန်ပေါက်238တန်ပိုးရောင်းချခဲ့ရတယ်လို့ကဘာတလွားမှာတော့ဒေါ်လာ918တန်အထိဖြစ်သွားခဲ့ပါတယ်ရှင် Direct from Washington The Voice
of America ဆမ်မိုးရီနဲ့မက်ခွာညိုတွေက သတင်းတွေကိုပြပြသွားတာပါရှင်အခုတော့သတင်းလှော်တွေကိုနားဆင်ရမှာပါမြန်မာနိုင်ငံရဲ့ပြောင်းလဲအတွက်ရှေ့တန်းကပါဝင်ခဲ့ကြတဲ့ចောင်းသားတွေကိုတိုင်းပြည်ပြန်လဲတိဆောက်ရေးကဏ္ဍတွေမှာပါဝင်ခွင့်ပေးတဲ့လို့ចောင်းသားကောင်းဆောင်ဘူအောင်ကျော်ကြာဆုံးနဲ့89နှစ်ပြည့်မြောက်တဲ့နေ့မှာចောင်းသားကောင်းဆောင်ဟောင်းတွေကပြောပါတယ်ကိုញံဝင်းအောင်ကစူးစီးတင်ပြမှာပါရှင
်အင်္ဂလိပ်အစိုးရရဲ့ပညာရေးစနစ်ကိုစန့်ကျင်ရမှာဥဆောင်ပါဝင်ခဲ့လို့မြင်းစည်းပလိတ်တွေရဲ့လက်ချက်နဲ့1938ခုနှစ်ဒီဇင်ဘာလ20ရက်နေ့ရန်ကုန်မြို့မှာចောင်းသားကောင်းဆောင်ဘူအောင်ကျော်ကွယ်လွန်းခဲ့တာအခုဆိုရင်89နှစ်ပြည့်သွားပြီဖြစ်ပါတယ်။အင်္ဂလိပ်အစိုးရလက်ထက်ကစပြီးမြန်မာနိုင်ငံမှာចောင်းသားလှူရှားမှုကိုအစိုးရတွေကနှိမ်နှင်းခဲ့တာပါ။ပြီးခဲ့တဲ့မတ်လတုန်းကလည်းပဲခူးတိုင်းလက်ဗရန်မြို့မှာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးကြီးတက်ဆန္ဒပြခဲ့ကြတဲ့ចောင်းသားတွေကိုအစိုးရကအလုံးအင်းနဲ့ဖြိုခင်းခဲ့ပါတယ်။တကယ်တော့မြန်မာနိုင်ငံကចောင်းသားတွေဟာចောင်းသားကောင်းဆောင်ဘူအောင်ကျော်ရဲ့စိတ်ဓာတ်ကိုကင်ဆယ်ပြီးတိုင်းပြည်ရဲ့အကျိုးပြည်သူလူထုအကျိုးအတွက်အလေးထားလှုပ်ဆောင်ခဲ့ကြတယ်လို့1986မှန်းရပြည့်တိုက်ပွဲဝင်ចောင်းသားတဦးဖြစ်သူရှေ့နေဦးသိန်းတန်းဦးကပြောပါတယ
်ဘူအောင်ကျော်ကကျွန်တော်ရှိကလမ်းပြခဲ့တာဗျာတိုက်ပွဲဝင်နဲ့ရှားဆုံးသွားတယ်ဒါတောင်မှဘူအောင်ကျော်ကအင်္ဂလိပ်နေတယ်ဆိုမှအတီပါစီလို့ရိုက်တာမဟုတ်ဘူးမြင့်တက်နဲ့ဖြူခွဲတော့သွေးလွန်ပြီးတော့တည်သွားတာကျွန်တော်တို့တမိုင်းမှာတော့ចောင်းသားကောင်းဆောင်ကိုတင်မအူကိုကြိုးပေးတယ်ခဲ့တယ်အဲ့လိုအမျိုးတွေဆက်တိုက်ဖြစ်နေတာဟာအင်မတန်ဝမ်းနေကြကောင်းတယ်ဘူအောင်ကျော်ကြာဆုံးခဲ့တဲ့89မြောက်ပါတယ်ပဲဘူအောင်ကျော်တို့ကင်ဆွဲခဲ့တဲ့ဒီမိုဒီပညာရေးစစ်တီဆောက်ရေးတိုက်ပွဲကြီးကိုနောက်ရိုးစေចောင်းသားတွေဆက်လက်တိုက်ပွဲဝင်နေစေပဲဖြစ်တယ်ဆိုတော့ကျွန်တော်အတိအမှတ်ပြောကြချင်ပါတယ်
တိုင်းပြည်ပြန်လဲတီဆောက်ရေးမှာចောင်းသားတွေကိုပါဝင်ခွင့်ပေးတင်တယ်လို့ဦးသိန်းတန်းဦးကပြောပါတယ်
ကျွန်တော်တို့က1962ကတည်းကသနစ်စည်ပညာရေးဆိုပြီးတော့စစ်ကြုံပညာရေးစနစ်ကိုထူထောင်လာလိုက်တာဒီနေ့အချိန်ထိလည်းကျွန်တော်တို့ကဒီသားနေရာတွေကမလွတ်ပါဘူးအခုလက်ရှိအချိန်မှာကျောင်းသားတွေကဒီမိုကရေစီပညာရေးစနစ်အတွက်ရိုးရိုးသားသားတောင်းဆိုတာကိုမတရားဖိနှိပ်ခြေပုံးပြီးတော့ထောင်ထဲထည့်ထားတယ်ဒါလုံးဝမဖြစ်သင့်ဘူးသူတို့လူချင်းခဏဝင်ကြီးပေးပြီးတော့ကျောင်းသားတွေကိုစာသင်ခန်းတွေကိုပြန်ခွင့်ပေးပြီးတော့နိုင်ငံရေးလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ခွင့်ပြုတင်တယ်လို့ကျွန်တော်ယုံကြည်တယ်ဗျာ
အစိုးရကဖိနှိပ်မှုတွေလုပ်ပင်မဲ့လဲចောင်းသားလှုပ်ရှားမှုတွေကတော့ဆက်ရှိနေသေးပါဒါပေမဲ့စစ်မှန်တဲ့ဒီမိုကရေစီအုပ်ချုပ်မှုပေါ်ပေါက်လာခြင်းနိုင်ငံတည်ဆောက်ရေးမှာចောင်းသားတွေရဲ့ပါဝင်မှုကလည်းပိုပြီးပြည်ပြင်းလာလိမ့်မယ်လို့ရှေ့လေးလုံးចောင်းသားလှုပ်ရှားမှုရဲ့ခေါင်းဆောင်တူဦးဖြစ်တဲ့ဦးမင်းစရာကမြင်ပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုတမိုင်းမှာဒီလိုပါကြတယ်ចောင်းသားတွေပဲဆက်ဆက်ဆက်နိုင်ငံရေးလှုပ်ရှားမှုတိုင်းကចောင်းသားတွေရဲ့ပါဝင်မှုခန့်ကန့်တာမြင်ပါတယ်အစ်င်လိုက်ပါဝင်ခဲ့တယ်အဲ့တော့လည်းပါပြလို့လဲဆိုတော့အာမာချင်းအာမာပြည်မျိုးရဲ့ပြည်သူတရားတော်ဖိနှိပ်မိတ်ဆက်နေတဲ့အချိန်မှာတောင်းသားတွေကဒီလက်နှစ်ပိုက်ကိုကြည့်နေနိုင်လို့အမျိုးသားရေးခန့်ကဏ္ဍနိုင်ငံရေးခန့်ကဏ္ဍမှာတောင်းသားတွေပါဝင်ရတာအခေရေးကစစ်မှန်သောဒီမိုကရေစီနိုင်ငံဖြစ်သွားတဲ့အခေရေးကဘာဖြစ်ဆိုရောတောင်းသားတွေရဲ့စစ်မှန်သောခန့်ကဏ္ဍဆက်ကမပေါ်လာပါပဲ
တောင်းသားကောင်းဆောင်ဘူအောင်ကျော်ကို1955ခုနှစ်ဒီဇင်ဘာလ29ရက်နေ့ကအင်ကပူမြို့နယ်ရုံးစင်ရွာမှာမွေးဖွားခဲ့တာပါရန်ကုန်မြို့ဂျက်ဆင်ကောလိပ်မှာဥပဇာရန်တက်နေတော့ចောင်းသားတွေကိုဖိနှိပ်တဲ့အင်္ဂလိပ်အစိုးရကိုဆန့်ကျင်တဲ့အနေနဲ့ရန်ကုန်အတွင်းဝန်ရုံးကိုပိတ်ဆို့ဆန္ဒပြခြင်းမြင်းစည်းပလိတ်တွေရဲ့ရိုင်းနှံမှုနဲ့ကွယ်လွန်ခဲ့ရသူဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြသွားတာပါရှင်။ VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။2015ခုနှစ်ကမ္ဘာမဲဆက်ကြဝလာတရဖူကိုစခုမဲ့နောက်ဆုံးပြိုင်ပွဲကြီးကိုအမေရိကန်ပြည်ထောင်စုနေဗားဒါပြည်နယ်လော့စ်ဗေးဂတ်စ်မြို့မှာဒေသစံတော်ချိန်မကြာခင်နိုင်ပိုင်းအတွင်းစတင်ကျင်းပတော့မှာဖြစ်ပါတယ်။ပြိုင်ပွဲမစခင်နိုင်ပိုင်းအလို့မြန်မာမဲဆက်ကြဝလာမေဘရနီတော်ကိုဆက်သွယ်မေးမြန်းရမှာ81နိုင်ငံကအလှမယ်ရီနဲ့ရှင်ပြိုင်တဲ့အခါမှာမြန်မာအလှမယ်တဦးအတွက်အဓိကစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးသူကအခုလိုစပြောပါတယ်။
သူဟာတဲ့တိုက်တော့ညီမတို့ရဲ့အဖွဲ့တွေပေါ့နော်အဲ့လိုမျိုးသင်းစုတော်မှာကရတယ်လေအဲ့ချိန်ကတော့ကို့အတွက်ကတော့တကယ်နေရထိုင်ရခက်တာပေါ့ညီမလူမျိုးတယောက်အနေနဲ့လည်းသင်းစုဝတ်တယ်ဆိုတာရှားတယ်လေအဲ့လိုအချိန်မှာသူတို့ကသင်းစုဝတ်ပြီးတော့ကရမယ်ပေါ့နော်အဲ့လိုမျိုးပြောတော့ညီမလက်ခံရဖို့တော့တော်တော်ကြိုးစားရတယ်ညီမမြောင်းနေကြတော့ evening gown ရဲ့ national costume ရဲ့ညီမရမ်းမြောင်းနေကြတယ်အဘိဓောလေဟိုဘောနော်ဘယ်သူမှဆိုတော့အကောင်းဆုံးမျောလင်းတာပေါ့15ရောက်အလိုမျိုးရွေးတဲ့ထဲကိုလည်းညီမအရန်ဝင်ကျင်ပါတယ်။အဲဖြစ်လို့လဲဆိုညီမကိုလည်းဒီပြိတ္တတွေကအရန်မျောနေနေတာပေါ့အဲဒါကြောင့်မို့လေ
အကျိုးပြိုင်ပွဲအတွင်းမတော်တဆဖြစ်ရတဲ့ခုမှာအိမ်ကြီးမပြတ်တတိရှိရှိအကောင်းဆုံးဖြစ်အောင်ရှင်ပြိုင်နိုင်ခဲ့တဲ့အတွက်သူ့အနေနဲ့နောက်ဆုံးပြိုင်ပွဲကြီးမှာလည်းရလက်ကောင်းတွေထွက်နိုင်အောင်ယုံကြည်မှုအပြည့်နဲ့နိုင်ငံကိုကိုစားပြုပါဝင်ရှင်ပြိုင်သွားမယ်လို့မေဘရနီတော်က VOE ကိုပြောပါတယ်ဒါအပြင်ဒီနှစ်ပြိုင်ပွဲမှာမြန်မာအလှမယ်အနေနဲ့ အခြားအရှိတောင်အရှာနိုင်ငံတွေကအလှမယ်တွေနဲ့ရေမောင်တမ်းကြီးအကျင့်အင်းနဲ့ရှင်ပြိုင်နိုင်တယ်လို့ Las Vegas မှာကျင်းပနေတဲ့ပြိုင်ပွဲကိုတက်ရောက်နေတဲ့ Miss Universe မြန်မာရဲ့ National Director မဆိုးယူဝေကလည်း VOE ကိုပြောပါတယ
်ဒီနေ့ကတော့ညာလေးကိုပို့ပြီးရရင်ခုံဖို့ကောင်းတာပေါ့နော်စိတ်လှုပ်ရှားဖို့လည်းကောင်းတာပေါ့ဟို Las Vegas မှာပြန်ရတာလည်းဖြစ်တယ်ပြီးတော့အမတို့ကိုအတွေ့အကြုံကလည်းနှစ်နှစ်လောက်ရလာပြီဆိုတော့ဒီနေ့ကလည်းအရင်နှစ်တွေထက်ပို့ပြီးတော့ပြင်ဆင်လာတာပေါ့နော်ပြင်ဆင်လာပြီးတော့အခုဟိုပြိုင်တဲ့အခါမှာလည်းညာတိရဲ့အတိုင်းပဲခြေချောင်းလက်ချောင်းဖြစ်သွားတယ်ဒါမှမဟုတ်တော့ပြေးတာကလည်းအရန်အပိတယ်သူကလည်းအကောင်းဆုံးလုံနိုင်တယ်ဆိုတော့လေဟိုပြိုင်ဆိုင်မှုတွေကလည်းပို့ပြီးတော့ပြင်းထန်လာတယ်ဒီအစ်တောင်အရှာနိုင်ငံတွေအချင်းချင်းကိုပဲအရင်နှစ်တည်းအောင်ဆိုရင်ဖိလစ်ပင်းလောက်ကိုပဲအမတို့ကဟိုအဓိကထားပြီးပြန်ရပြီမှာအခုနောက်ပိုင်းကျတော့ BNN တို့ပါတော့လည်းပို့ကောင်းလာပါတော့
ဒီနှစ် Miss Universe ပြိုင်ပွဲရွေးချယ်မဲ့ဒိုင်လူကြီးတွေထဲမှာနာမည်ကျော်အနုပညာရှင်တွေနဲ့အားကစားသမားတွေလည်းပါဝင်ပါတယ်ဟောလိဝုဒ်ရုပ်ရှင်မင်းသမီး Nessie Nash2012ခုနှစ်ကမ္ဘာမဲ့ဆက်ကြဝဠာတရဖူကိုစုခုခဲ့သူ Olivia Culpo နာမည်ကျော် American ဘောလုံးသမား Emmitt Smith နဲ့နာမည်ကျော်အနုပညာသတင်းတွေကိုတင်ဆက်နေသူ Paris Hilton တို့ဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုတင်ဆက်မှာပါ NCA လို့ခေါ်တဲ့တနိုင်ငံလုံးအပြည့်ရဲ့သဘောတူညီချက်မှာတအောင်အဖွဲ့လိုတိုင်းရင်းသားလက်နက်ကိုင်တွေမပါဝင်ပဲကချင်ပြည်မှာငြိမ်းချမ်းရေးအစစ်အမှန်ရနိုင်မှာမဟုတ်ဘူးလို့ KIO ကချင်လူမျိုးရေးဖွဲ့ကယူဆကြောင်း American အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကမ်ဆမ်က VOA ကိုပြောပါရယ် VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းက Skype ကနေတဆင့်ဆက်သွယ်မေးမြန်းထားတာပါရှင်
NCA လို့ခေါ်တဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့ဒေါ်အောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။လက်မှတ်ရေးထိုးရမှာမပါသေးတဲ့အဖွဲ့တွေကိုပါဝင်နိုင်အောင်ကြိုးစားတိုက်တွန်းသွားမယ်လို့လည်းဒေါ်အောင်ဆန်းစုကြည်ကပြောပါတယ်။လက်မှတ်မရေးထိုးနိုင်သေးတဲ့အဓိကအဖွဲ့အစည်းတစ်ခုဖြစ်တဲ့ကချင်အဖွဲ့အနေနဲ့ဘာကြောင့်သဘောမတူညီနိုင်သေးတာလဲဆိုတာကို KIA ကချင်လွတ်မြောက်ရေးအဖွဲ့နဲ့နှီးဆက်ဆက်သွယ်မှုရှိတဲ့ American အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဂမ်ဆန်ခင်ဗျ။ကမ်ဆန်တို့အဖွဲ့က KIA အဖွဲ့နဲ့လည်းအတော်လေးနီးနီးဆက်ဆက်နဲ့ဒီကချင်ပြည်နယ်ပြည်ဘွဲ့တွေကိုလည်းလေမကြာခဏသွားရောက်ခဲ့တယ်ဆိုတော့ဒီနောက်ဆုံးအခြေအနေလေးကိုပြောပြပါလား
ဟုတ်ကဲ့ကျွန်တော်ဒီနိုဝင်ဘာလပေါ့နော
်ဒီ
NCA ကိစ္စနဲ့ပတ်သက်ပြီးမှတော့ KIA ကလည်းပြီးတော့အားလုံးပါဝင်ရေးမှုကိုမပါလို့ပဲဒီလက်မှတ်မရေးထိုးနိုင်တဲ့အကြောင်းကျွန်တော် KIA ကနေပြီးတော့ပြည်သူလူထုတွေကိုပါတာရေးအဖွဲ့အစည်းတွေကိုချပြတဲ့အချိန်မှာပြောပါတယ်အားလုံးပါဝင်ရင်းမှုမပါလို့ပဲကျွန်တော်အဓိကမပါနိုင်ခဲ့တာပေါ့နော
်အဲ့တော့အားလုံးမပါနိုင်တယ်ဆိုတာကအထူးသဖြင့်ဟိုမပါတဲ့အဖွဲ့တွေထဲမှာအဓိကအားဖြင့်ကတော့ TNL အဖွဲ့လိုအဖွဲ့မျိုးပေါ့နော်ဒါတွေကကချင်ပြည်နယ်ထဲမှာအခြေစိုက်တဲ့ကချင်ပြည်နယ်နဲ့နှိစက်တဲ့အဖွဲ့တွေပေါ့အဲ့တော့ဒီအဖွဲ့တွေမပါလို့ဆိုတဲ့သဘောကKIA အဖွဲ့နဲ့ဘယ်လိုများဆက်ဆက်မှုတွေရှိနေလို့လဲ
ဟုတ်ကဲ့ကျွန်တော်နေရာဒေသအနေဖြင့်အင်္ဂလိပ်လိုဆို overlap ဖြစ်တယ်တော်တော်နှီးစပ်နေတာပါနှီးစပ်တယ်ဆိုတော့အကယ်၍ဒါကျတို့တစ်ဖွဲ့ကိုပဲဆိုင်းထိုးပြီးမှလက်မှတ်ထိုးမှတန်တဲ့ဖွဲ့လက်မှတ်မထိုးဖြစ်ဘူးဆိုရင်စည်ရေးအရာကိုတင်းမာမှုဖြစ်လာရင်ကျတို့ KIO ဖွဲ့စည်းတွေကနေပြီးတော့ပေါင်းဝင်ပတ်သက်မှုဖြစ်လာနိုင်တယ်တော့မဟုတ်ဒီဘယ်လိုခေါ်ဒီနောက်ဆုံးအနေဖြင့်ပိုဆိုးရင်ရတာဆိုင်းထိုးပြီးမှရောပြန်စစ်တိုက်တာရောဖြစ်လာနိုင်တာပေါ့နော်ပိုဆိုးရင်ဆရာရှိတာပေါ့ဒီအဖွဲ့စည်းတနေရာကိုကျော်ဖြတ်ပြီးမှနောက်တနေရာကိုသွားရတဲ့အခြေအနေတွေရှိတယ်။အဲ့
တော့
ဒီဟာကိုအဓိကထားမှကျွန်တော်စိုးရိမ်တာပါ။အ
ဲ့တော့ဒီဟို TNL အဖွဲ့နဲ့ကချင်အဖွဲ့တွေရဲ့ဒါစီရေးအရာပူပေါင်းဆောင်ရွက်မှုအဲ့လိုအနေထားတွေရာကိုအဲ့လောက်ထိကိုနှီးစပ်မှုတွေရှိနေလို့လား
။ဟုတ်ကဲ့ကျွန်တော်ကတော့တခြားမဟာမိတ်ထက်ကတော့ TNL ကပိုနှီးစပ်တယ်လို့ကျွန်တော်သိရတာပေါ့နော်။ဒီကျွန်တော်နဲ့ရောတကယ်ကိုတော်တော်ကြာအကြာရှည်ဆုံးဒီလိုနီးစပ်မှုထိတွေ့မှုရှိတာတော့ TNL ဒီပလောင်တပ်တပ်ပေါ့နော
်ဟုတ်ကဲ့ဒါပေမဲ့ဒီနေရာမှာကျွန်တော်တို့ဟိုသတိထားမိတာကဒီကချင်ပြည်နယ်ထဲမှာပေါ့နော်ဒီ KIA အဖွဲ့အပြင်ကိုအစောပိုင်းက NDAK လို့အဲ့လိုတခြားဟိုအဖွဲ့အစည်းတွေလည်းရှိခဲ့တယ်လေအဖွဲ့ဒီအဖွဲ့အစည်းတွေကနယ်မြေတွေခွဲပြီးတော့ဟိုအပြည့်ခက်ရစေးသဘောတူညီထားခဲ့ကြတာပဲဒါပေမဲ့ကျန်တဲ့အဖွဲ့အစည်းတွေကတော့ဒီ BGF လို့ခေါ်တဲ့နေကြားဆောင်တပ်ဖွဲ့တွေအနေနဲ့ လက်ခံထားလိုက်ပြီးတော့နောက်ပိုင်းမှာဆိုလို့ရှိရင်ဒီရွေးကောက်ပွဲတွေဝင်တဲ့အခုအဆင့်အထိတွေကိုရောက်ရှိသွားတယ်ဒါနိုင်ငံရေးဘောင်လဲကိုရောက်သွားတယ်ပေါ့အဲ့တော့ကချင်ပြည်ဒီအဓိကအဖွဲ့အစည်းဖြစ်တဲ့ KIO ကတော့အခုချိန်အထိနိုင်ငံရေးဘောင်အဖြစ်ကိုတက်မလာနိုင်တဲ့အပြင်အပြည့်အခရက်စဲရေးမှာတော့မှပဲသဘောမတူနိုင်တဲ့နောက်ဆုတ်သွားတဲ့အနေအထားမျိုးရှိနေတာကိုတွေ့ရတယ်လေ
ဟုတ်ကဲ့ခုနပြောတဲ့ဒီ NDA ကတော့ကိစ္စဆိုတာ2008ဖွဲ့စည်းအခြေခံဖွဲ့စည်းပုံပေါ့နော်အခြေခံဥပဒေပေါ့အဲ့ဒါနဲ့ပတ်သက်ပါတယ်သူတို့ကတခြားဖွဲ့စည်းတွေကဒီနိုင်ငံရေးမှုကို2008ကပြည့်စုံတယ်လို့မြင်တယ်ယူဆတယ် KU ကနေပြီးတော့ဒီအရက်တိုင်းရင်းသားအခွင့်အရေးကိုအဲတကယ်တိတိကျကျဟိုပါဝင်တယ်လို့မယူဆဘူး2008ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်အဲ့အနေစခဲ့တယ်ဒါပေမဲ့အခုအချိန်အထိဒီလိုရပ်နေရတာဟာတော့အဓိကတော့အားလုံးပါဝင်ရင်းမှုမပါလို့ပဲအဓိကပဲဖြစ်လာပါကျန်တဲ့အဖွဲ့အစည်းတွေကိုခြံထားတဲ့ကိစ္စမဖြစ်ပဲနဲ့မဖြစ်ဘူးဆိုရင်ကတော့မပါဝင်ဖို့အကြောင်းမရှိပါဘူးဘာလို့ဆိုတော့ဒီမူကြမ်းကိုရောက်ကြရွေးကနေပြီးတော့ NCCT နဲ့ဆွေးနွေးတဲ့အချိန်မှာဆိုင်းထုတ်ခဲ့တဲ့ကိစ္စပဲ
ဟုတ်ကဲ့အဲ့တော့အခုဒါကိုရှေ့ဆက်ပြီးတော့တစ်ဖက်မှာကြတော့အခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်း၈ဖွဲ့နဲ့ပဲအထူးသဖြင့်ပေါ့နော်အဖွဲ့အစည်း၈ဖွဲ့နဲ့ပဲဒီနိုင်ငံရေးဆွေးနွေးမှုဘူပေါင်းမူပေါင်းတွေချပြီးတော့အခုဒီကိစ္စကိုသမ္မတရှိကိုလည်းတင်ပြပြီးပြီဒီပုံတိုင်းဆက်လုပ်သွားဖို့အဖွဲ့အစည်းတွေလည်းဖွဲ့နေပြီဒီထဲမှာ KIA ရဲ့ပါဝင်မှုပုံစံကရောဘယ်လိုရှိလာလိမ့်မလဲ
ဟုတ်ကဲ့အခုအချိန်ကြီးကတော့ဒီတတမမပါဝင်မှုဆိုတာအားနည်းနေသေးတယ်ကျွန်တော်မြင်ရတယ်ဒါပေမဲ့ဒီဟာအစိုးရရဲ့အစိုးရပေါ်မှာအဓိကမူတည်ပါတယ်ဒီအရင်ကအတိုင်းလိုပဲပေါ့နော်ဒီတစ်ဖက်ကိုပါဝင်မဲ့တချို့ဟာတွေကမပါဝင်ခိုင်းဘူးဒီလိုပဲတစ်ဖက်ကိုခွဲပြီးမှလှုပ်ဆောင်နေတဲ့ဟာတွေကအပြုတ်တဘောမဆောင်ဒါပေမဲ့ဒီတစ်ပုံပြီးမှကျွန်တော်မြင်တာကတော့နောက်လာမဲ့အစိုးရရောကျွန်တော်မျှော်မှန်းတယ်နောက်လာမဲ့အစိုးရမှာတော့ဒီလိုမျိုးမဖြစ်ဘူးလို့ကျွန်တော်ကယူဆတယ်အဲ့တော့ဒီအချိန်မှာတော့ဘာပဲဖြစ်ဖြစ်လှုပ်ရမဲ့လှုပ်ကြီးတဲ့မှာတော့ကျွန်တော်မြင်တာကနှစ်ဖက်စလုံးဒီထိတွေ့ဆက်ဆံမှုကတော့ဆက်လက်ရှိနေဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်လာမယ့်အစိုးရဆိုတော့ဒါကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရပေါ့နော်ဒါမှမဟုတ်ပြီးခဲ့တဲ့မကြသေးခင်ရက်ပိုင်းအတွင်းကဒီ NCA မှာလက်မှတ်ထိုးထားတဲ့အဖွဲ့ရှစ်ဖွဲ့နဲ့တွေ့ဆုံစဉ်မှာဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုပါဝင်လာအောင်တိုက်တွန်းသွားမယ်ဆိုရင်ဒီအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ဆွေးနွေးဖို့တော့ချက်ချင်းမဖြစ်နိုင်သေးဘူးဆိုတဲ့သဘောမျိုးကြားရပါတယ်အဲ့တော့အဲ့ဒါကအစိုးရဖွဲ့ပြီးတဲ့အချိန်ထိစောင့်မလားဒီမတိုင်ခင်တင်ကြိုဆွေးနွေးမှုတွေတွေ့ဆုံမှုတွေလုပ်ဖို့လိုတယ်လို့မထင်ဘူးလားခင်ဗျဟ
ုတ်ကဲ့ကျွန်တော်ကတော့တွေ့ဆုံဆွေးနွေးမှုလိုတယ်လို့ကတော့ထင်ပါတယ်ဒါပေမဲ့တို့ရဲ့ဒီဂျာနီဒီဂျာကာလအခြေအနေတွေကအများကြီးကျွန်တော်စဉ်းစားပြီးဖို့လို့ရဲလို့ကျွန်တော်ထင်တယ်ဒါနောက်တစ်ခုကတော့အရေးကြီးတာကတော့ဒေါ်အောင်ဆန်းစုကြည်ကကိုယ်တိုင်ဒီ၈ဖွဲ့လက်မှတ်ရေးထိုးတဲ့အစီအစဉ်မှာမပါခဲ့ဘူးဆိုတော့ကျွန်တော်သိရတယ်ဒီဟာကကျွန်တော်ကြံခဲ့တဲ့တိုင်းရင်းသားတွေတွေရောအများကြီးသူတို့ NLD ရဲ့ policy နဲ့ပတ်သက်မှကျွန်တော်သိရတာပေါ့အ
ဲ့တော့ဒီလိုလက်မှတ်ဒီအတွက်ကိုတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရောဒေါအောင်ဆန်းစုကြည်အနေနဲ့ရောမပါနိုင်သေးတဲ့အဖွဲ့တွေကိုစာနာမှုရှိတယ်ဆိုတာကိုအားလုံးကလက်ခံကြရတယ်ပေါ့
ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီနေရာမှာကျွန်တော်ဂန်ဆမ်တို့အနေနဲ့ကလည်းဒီကချင်ပြည်နယ်ဘက်ကိုမကြာခဏတွားရောက်လေးရှိတယ်ဆိုတော့အခုနောက်ဆုံးဖြစ်နေတဲ့အခြေအနေလေးတခုကျွန်တော်မေးချင်ပါတယ်အထူးသဖြင့်ဒီကချင်ပြည်နယ်ဖားကန့်ဘက်မှာအခုဆိုလို့ရှိရင်ဒီရွေးကောက်ပွဲပြီးနောက်လာမယ့်အစိုးရမတက်ခင်ကာလအတွင်းမှာဒီလိုဖားကန့်ဘက်မှာအထူးသဖြင့်ကြောက်စိမ့်တွင်းနေပေါ့နော်အဲ့ဒီမှာအကြီးအကျယ်စီးပွားပြည့်ထုတ်လုပ်ပြီးတော့ဒါဟိုနောက်ဆိုးရမတက်ခင်ဒါအလူရဲ့ဟိုတူးဖော်နေကြတာဟာတကယ့်ကိုအခြေအနေစူးစူးဝါဖြစ်နေတယ်တဘာဝပတ်ဝန်းကျင်ဒီအခြေအနေတွေလုံးဝပျက်စီးလို့နှီးပါဖြစ်နေတယ်ဆိုပြီးတော့ဟိုသတိထားပြီးတော့ပြောဆိုနေကြတာရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောဂန်ဆမ်လီနဲ့ဘာတွေတွေ့ခဲ့ကြုံခဲ့သိခဲ့တာရှိလဲခင်ဗျ
ဟုတ်ကဲ့နောက်ပိုင်းရှိပါဆက်ဆက်ချင်းဒီကျွန်တော်စစ်တင်းမာမှုစဖြစ်နေတဲ့အချိန်မှာ KIO ကနေပြီးတော့တတ်နိုင်တော့ဟိုချုပ်တဲ့အချိန်လုံးမှာဆိုရင်ကျွန်တော်ဒီလိုမျိုးမကြားသိခဲ့ရဘူးဆိုတော့အခုကတော့စစ်တိုက်တာရောတမျိုးနောက်တစ်ခုကတော့ဒီ KIO စစ်တပ်တွေကတော့ပုံမှန်ဝေးသွားတော့ဗောဒီကိုကဲမှုမျိုးနဲ့တုံးပေါ်မော်တွေ ဒီကြောက်ဆိုင်တွင်းနေနဲ့တော်တော်ဝေးသွားတယ်ဝင်းလန်သွားတယ်ဆိုတော့အခုကအစိုးရနေပြီးတော့တိတိကျကျကိုအကုန်လုံးကိုအုပ်စိုးနိုင်တဲ့အခြေအနေမှာရှိတယ်အဲ့ဆိုဒီကုမ္ပဏီတွေတူဖော်ရေးကုမ္ပဏီတွေအားလုံးကလည်းတကယ်ဆိုအစိုးရဒီလူကြီးပိုင်းနဲ့နှိစက်တဲ့အဖွဲ့အစည်းတွေကြီးပဲအခုဒီကုမ္ပဏီတွေကြီးပဲကျွန်တော်ကနေမြင်တာတော့နိုင်ငံရေးဒီအာဏာခွဲဝေမှုပဲမဟုတ်ဘူးတိုင်းရစာသားခွဲဝေမှုကိုအရေးကြီးတယ်လို့တိုင်းရင်းသားအနေဖြင့်အဲ့ဒါမြင်တယ်ထင်နေယူဆတယ်အဲ့လိုအတိုင်းပဲဒါပေမဲ့ကျွန်တော်စိုးရင်မှုကတော့အကြီးဆုံးကတော့ဒီအစိုးရမတက်ခင်နောက်လာမယ့်အစိုးရမတက်ခင်ဒီခွဲဝေမှုအတွက်ကြောက်စိမ့်တွင်းလာမယ့်ရှိတော့ဘူးလို့ကျွန်တော်အင်မတန်စိုးရင်တယ်ဒီကတော့ကျွန်တော်ဒီပြည်သူလူထုကြီးပဲမဟုတ်ဘူးအာကျွန်တော်ရဲ့ဒီကဲလူကြီးပိုင်းတွေအထိအဲ့လိုစိုးရင်တဲ့ဟာတွေကအတားအမြစ်ကျွန်တော်ကြားသိရတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒါပေမဲ့လည်းဒီကြောက်စိမ့်တူးနေတဲ့နယ်မြေတွေဟာဒါကချင်း KIO အဖွဲ့ရဲ့ထိန်းချုပ်မှုနည်းမြေအောက်မှာရှိနေတဲ့နေရာတချို့မဟုတ်ဘူးလားတချို့ကပြောတာကလည်းအထူးသဖြင့်ဒီတရုတ်ဘက်ကလာတဲ့စီးပွားရေးသမားတွေအနေနဲ့မြန်မာအစိုးရဘက်ကိုရော KIO ကချင်းတပ်ဖွဲ့တွေဘက်ကိုပါဒါအခွန်တွေပေးနေရတယ်အဲ့ဒါအပြင်ပြည်တွင်းမှာဆိုလို့ရှိရင်ပြည်တွင်းလုပ်ငန်းရှင်ကြီးတွေခရိုနီတွေအနေနဲ့ကချင်းတပ်ဖွဲ့တွေကိုပါအခွန်တွေပေးနေရတယ်အဲ့ဒါမှပဲဒီဘက်မှာလောက်ွက်တွေရနေတယ်ဆိုတော့ပြောဆိုမှုတွေလည်းရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ရော
အဲ့ဒါဆိုဒီဖြတ်တန်းသွားလာတဲ့ကိစ္စပေါ့နော်ဥမာဒီကြောက်စိမ့်တွင်းမှာမဟုတ်ဘူးကျွန်တော်ဒီတစ်နဲ့ပါကျွန်တော်ပြောဖို့ဆိုရင်ဖြတ်တန်းသွားလို့မှုအတွက်ကတော့ KIO ကနေပြီးတော့ဒီအခွန်ကောက်တယ်လို့ရတယ်ကျွန်တော်သိရတယ်ဒါပေမဲ့ဒီလောက်ွက်ချတာတော့အလုံးကတော့တကယ်အဓိကကျတာတော့အကုန်လုံးစိုးရနေချပေးတဲ့ကိစ္စတွေပါကျွန်တော်ကနေပြီးတော့ဥမာသွားရမှာတော့တော့မို့တော့အထင်ကဖြစ်အောင်လုပ်တယ်ဆိုရင်ဘလို့အစိုးရနေပြီးတော့ပြန်ပြောလာတာအိမ်မှာဖြက်စီးတဲ့အဖွဲ့ချင်းတောင်းကျတဲ့အဖွဲ့စီဆိုမှဒီအတန်နဲ့ကျွန်တော်ပြန်ကြားရပါလိမ့်မယ
်ဟုတ်ကဲ့အဲ့တော့စိုးစိုးကပြောသလိုပေါ့ဒီဖြက်တန်းသွားလာတဲ့ဆိုတဲ့နေရာမှာဒီကချင်ပြည်ဘက်ကတစ်တေထုတ်တာကချင်ပြည်ဘက်ကဒီကြောက်စိမ့်တွေထွက်လာတာမြေစာတွေဟိုဘက်ကိုပို့တာတွေဒါတွေဟာဆိုလို့ရှိရင်ကချင်ပြည်တွေကပဲ KIU ထိန်းချုပ်ထားတဲ့နယ်မြေတွေကပဲတချို့နေရာတွေကနေဖြတ်ရတာဆိုတော့ဒီကိစ္စကိုအခုကာလတွေထဲမှာထိန်းထိန်းသိမ့်သိမ့်လှုပ်တင်တယ်လို့ရောမယူဆဘူးလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တခုစိုးရင်ဆရာရှိတာကတော့ဒီအကြောင်းအကျောင်းပဲစိုးရမီပြီးတော့ထိုးစစ်ဆင်နေတဲ့ဟာတွေကိုဟိုကြားသိရမှာပဲတနေရာမှာဥမာသူတို့ဒီနေမရှင်းလေးရှင်းလင်းရေးဆိုမှနာမည်တက်ပြီးမှထိုးစစ်တွေဆင်းတယ်အကယ်၍ဒီလိုမျိုးပိတ်တာပိတ်ဆို့မှုတွေပါလေလုံလာပြီဆိုရင်တို့ဆိုင်ဒီပုံမှန်ကျွန်တော်မြင်တွေ့ရတာကတော့ဒီတို့ရဲ့ဒီတက်မှတွေတက်ရင်းတွေလိုက်ပါလာတယ်ဆိုကျွန်တော်မြင်နေရတယ်အကယ်ဒီအရပိတ်ဆို့တာတော့ဘာလို့လုံတယ်ဆိုတော့တို့ကနေပြီးတော့ဆိုရတက်ကနေပြီးတော့လာပြီးမှထိုးစစ်ဆင်တာတွေရှိပါတယ်ပုံမှန်ကျွန်တော်တွေ့နေရတော့ကြားတိရတော့ပေါ့နော်အဲ့ဒါကျွန်တော်မြင်နေရဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ကချင်မဟာမိတ်အဖွဲ့အနေနဲ့လာမယ့်အစိုးရအသစ်ကာလမှာဒီနယ်မြေထဲမှာရှိနေတဲ့KIAW အဖွဲ့အနေနဲ့ဒီနောက်တက်လာမယ့်အစိုးရပူးပေါင်းပြီးတော့ဒီသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတယံဇာတခွဲဝေရေးကိစ္စတွေအပေါ်ကိုဘယ်လိုများဒါတိုက်တွန်းပြောဆိုမှုတွေလုပ်ချင်တယ်လဲခင်ဗ
ျဟုတ်ကဲ့ကျွန်တော်စိုးရင်ဆုံးကကျွန်တော်ကချင်ပြည်နယ်ဘက်မှာတနိုင်ငံလုံးပေါ့နော်တနိုင်ငံလုံးမှာအခုနေရာတိုင်းရေကြီးတယ်နေရာတိုင်းနောက်ဆုံးကတော့နေဖို့နေရာကတော်တော်ရှားပါးလာတဲ့အခြေအနေရောက်လာလေရောက်လာမယ်လို့ကျွန်တော်ထင်မြင်ယူဆတယ်နောက်ကျွန်တော်တို့ဘက်မှာဆိုရင်တစ်တူဆိုတချို့နေရာဆိုမရှိသလောက်ပဲဖြစ်သွားပြီဆိုတော့နောင်လာမဲ့နောင်လာနောက်သားတွေအတွက်ဒါခြံထားပေးဖို့မရှိသလောက်ကိုဖြစ်နေတဲ့အခြေအနေဆိုတော့ဒီဟာကိုတကယ်အစိုးရနဲ့ကျွန်တော်ပြည်သူလူထုတွေကအကုန်လုံးဝိုင်းဝန်းဟိုဝိုင်းရံပြီးမှဖြည့်ရှင်းတဲ့နဲ့ဒီကိစ္စအကြီးတစ်ခုလို့ကျွန်တော်ထင်မြင်ယူဆပါတယ်ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ကန်ဆန်ဖင်ဟု
တ်ကဲ့ပါကျေးဇူ
းမကြခင်မှာတော့မြန်မာပြည်ကပေးစာများဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်ရှင်။လိုင်းတိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်သွားမှာပါ
။ဒါကြောင့်လက်တလောကားစည်းကွက်မှာကိုကြက်300ဝန်းကျင်ရှိတဲ့ဂျပန်တပတ်ရဲ့အိမ်စည်းကားတွေတစည်းကြက်100သိန်းကနေသိန်း20ကြာမြင့်တက်လာနေပါပြီ။အစိုးရဟာ
ဒါကတော့ဥစီတူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်မှာအပြည့်အစုံတင်ဆက်ပေးမှာပါရှင်။နောက်ပိုင်းမှာလည်းကဘာတလွားထူးခြားစံပြအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါရှင်။ရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုအရင်နည်းနည်းပြောပြပေးချင်ပါသေးတယ်။ဒေါက်ခင်ဆွန်ဝင်းရဲ့ဆွေးနွေးခန်းအကျိုးကျေးဇူးများလာပါတယ်။ဒီစကားဝိုင်းမျိုးလိုအပ်ရင်ဆက်ပြီးတော့ထုတ်လွှင့်ပေးစီခြင်းပါတယ် VOA မြန်မာပိုင်းကိုအလွန်ကျေးဇူးတင်ပါတယ်ဆိုရရေးလာတဲ့တော်ရရှင်ကတော့မြင့်ဆိုးဆိုတဲ့တော်ရရှင်ဖြစ်ပါတယ်သူရဲ့တယ်လီဖုန်းကနေပြီးတော့ VOA ကိုအီးမေးလ်ပေးပို့လာတာဖြစ်ပါတယ်ရှင်နောက်ထပ် VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုအားပေးပုံရတဲ့တော်ရရှင်ခင်စော်လက်ကတော့တနင်္ဂနွေနေ့ TV မဂ္ဂဇင်းအစီအစဉ်ကိုကြည့်ပြီးတော့ဘူသရပြေဆောင်စေတဲ့အတွက် VOA ကိုသဘောကျအနှစ်ချိုက်မိပါတယ်ဆိုပြီးတော့ရေးလာတာပါTomorrow view ကိုအခုလိုမျိုးစာရေးကြတဲ့တော်ရရှင်နေတယ်မှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်းလက်ခံရရှိပါတယ်ရှင်။အဲ့ထက်ကအစာတစ်စောင်ကိုဖော်ပြပေးခြင်းပါတယ်
။2015ရွေးကောက်ပွဲရလဒ်ကတရားမျှတပြီးလွတ်လပ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲကိုကြိုဆိုရမှာပါ။အန်ဒီစုကအစိုးရဘက်တစ်ခုဖွဲ့လာပြီးရင်မထင်မှတ်ထားတဲ့ပြဿနာတွေနဲ့ရင်ဆိုင်ကြုံတွေ့နိုင်တယ်လို့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ရပါလိမ့်မယ်။အန်ဒီစုအနိုင်ရလို့အစိုးရဖွဲ့နိုင်ရင်အရင်ဆုံးအနေနဲ့စီးပွားရေးကောင်းအောင်ပညာရေးကောင်းအောင်လမ်းမဆက်သွယ်ရေးကောင်းအောင်တရားမျှတပြီးလက်မစားတဲ့အစိုးရဝန်ထမ်းတွေတကယ်ရှိအောင်လုပ်ရပါမယ်ပြီးတော့မြမရင်ကျင်းမှုပိုင်းဆိုင်ရာတွေမှာစနစ်တကျထိန်းသိမ်းပြီးအခကြေးငွေနဲ့ကဘာလက်ခီးတွေကိုတောင်းခံတင်ပါတယ်ပကံလိုနေရာမျိုးပေါ့နောက်တစ်ချက်ကမြမနိုင်ငံရဲ့ရင်ကျင်းမှုနဲ့မသက်ဆိုင်တဲ့အနောက်တိုင်းရင်ကျင်းမှုကိုအတက်နိုင်ဆုံးပေးရပါမယ်နိုင်ငံတော်လုံခြုံရေးကိုအဓိကထားရပါမယ်တပ်မတော်နဲ့ပူးတွဲရပါမယ်နိုင်ငံဆက်ဆံရေးတာဝန်ကိုအန်တီကတာဝန်ခံယူစေချင်ပါတယ်။နောက်တစ်ခုကတော့မျိုးဆောင်ဥပဒေဆိုတာကိုမဘာတာဆိုတာကိုအန်တီစုအနေနဲ့ဖြတ်သိမ်းမှာလားမေးစရာပါ။ပြီးတော့ဖြတ်သိမ်းတာကိုလက်မခံရင်ရောဘာလို့မလဲပေါ့
။ဒါကတော့တော်ရရှင်တယောက်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတာပါ။တော်ရရှင်ရဲ့အရင်ဖွင့်စာတွေကိုမတင်ဆက်ပေးခင်မှာတော့ဒေးတောင်းလာတဲ့သောရရှင်တဦးရဲ့စာကိုဖော်ပြပေးကြပါမယ်။ဒီသောရရှင်ကအနောက်တိုင်းခရစ်စမတ်ဒေးလေးတစ်ပုဒ်တောင်းထားတာဖြစ်ပါတယ်။မေးသနာကျော်ရေးတဲ့ကျွန်တော်ကတော့ရှမ်းပြည်မြောက်ပိုင်းသနတ်သန်တွေကြားတွေကတထိတ်ထိတ်နဲ့စာတင်နေရတဲ့ရွာလေးတွေကအကြောင်းစရာတယောက်ပါ။ညဆိုရင် VOA ကိုပဲဖော်ပြနေရတာပါလေ။လာမယ့်ခရစ်စမတ်အတွက်သချင်းတောင်းကြပါတယ်။သချင်းကတော့ Better Donix တီဆိုထားတဲ့ Have Yourself a Merry Little Christmas သချင်းပဲဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်နာဆိုင်ကျေးရွာအလကခွဲကျောင်းကဆရာအောင်စောခိုင်ကဆရာမတွေဖြစ်တဲ့ဒေါ်ဝင်းသနာစောဒေါ်တင်ကြည်ပြထေးဒေါ်ဖြူဖြူဟန်ဒေါ်ပိုးသီရီမြင့်ဒေါ်ဖြူဖြူအောင်ဒေါ်အီအီမွန်ဒေါ်သဇင်ထေးဒေါ်ခင်မာဆွေဒေါ်ဆိုပါဒေဝီဒေါ်ခင်ဆွေဝင်းဒေါ်ညိုညိုသိမ့်ဒေါ်တင်တင်စောဒေါ်ဝဝင်းနေဒေါ်ပွင့်ရွှေဝါဒေါ်နော့ကလေးထူးစောရုံနဲ့အတူနားဆင်ကြလို့ပါတဲ့ဖြစ်နိုင်ရင်ခရစ်စမတ်အမီထုတ်လွှင့်ပေးစေချင်ပါတယ်ဆိုရတောင်းဆိုလာပါတယ်ဒ ဒီသောရရှင်က VOA အဖွဲ့သားတွေအားလုံးလည်း Christmas မှာပျော်ရွှင်ပါစေထုတ်လင်းပေးတဲ့အတွက်လည်းကျေးဇူးတင်ပါပါဆိုပြီးတော့ပြောလာပါတယ်ဟုတ်ကဲ့ပါဒီသချင်းလေး Christmas မတိုင်ခင်အမိထုတ်လွှင့်ပေးလိုက်ပါတယ်နော် Pentatonix အဖွဲ့ရဲ့ Have Yourself a Merry Little Christmas ကိုဒီတေးတောင်းတဲ့ဆရာအောင်စောခိုင်နောက်ပြီးတော့မြစ်တာတေးလက်ဆောင်ရကြတဲ့ဆရာမတွေအားလုံးနဲ့ VOA တေးချစ်သောရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင် Christmas တချင်နေဖြစ်ပါလေရှင် view ရဖွဲ့သားတွေကိုဆူတောင်းပေးသလိုဆရာအောင်စောခိုင်တဲ့ဆရာမတွေအားလုံးပြီးတော့တနတ်တန်တွေကြားတွေကရွာသူရွာသားတွေကလေးတွေအားလုံး Christmas မှာငြိမ်းချမ်းတဲ့ Christmas ကိုပိုင်ဆိုင်နိုင်ပါစေလို့ပြန်ပြီးတော့တောင်းဆုပြုပါရနော်သောရရှင်တွေရဲ့အရင်ဖွဲ့စားတွေကိုဆက်ပြီးတော့အခုထုတ်လွှင့်ပေးကြပါတယ်ရွှေကချင်ရင်မောင်းတူဖြစ်တဲ့ကိုဆိုးကိုကသူ့ကြုံနေရတဲ့ဒီလမ်းအောက်ခွန်ကြီးကြီးမြင့်တဲ့အကြောင်းကိုအခုလိုမျိုးစာရေးပြီးတော့ရင်ဖွင့်လာပါတယ်သူကမန္တလေးမြေကြီးနားပြေးဆွဲတဲ့လိုင်ကာမောင်းသူဖြစ်ပါတယ်
ကျွန်တော်တို့လိုင်ကာအသင်းဥပမာရွှေကချင်သစ္စာရှင်ကားအသင်းလိုအသင်းတွေဟာတနစ်စာတွေသက်ဆိုင်ရာဌာနကိုပြေးဆွဲခွင့်ဆောင်ပြီးမှကားပြေးဆွဲရတာပါဒါပေမဲ့လည်းအခေါက်အတိုင်းလမ်းမှပေးရတဲ့အခွန်အခတွေကများလို့နေပါတယ်အခုဆိုရင်မန္တလေးကနေမြေကြီးနားအထိမောင်းတန်10ခုကိုကျော်ဖြတ်ရင်တစ်ခုကို900ကျပ်တံတား5စင်းဖြတ်ရင်လည်းဒဇင်းကို900ကျပ်ပေးရပါတယ်ပူပြီးဆိုတာကကိုပင်မျိုးကဂိတ်တွေပါမျိုးဝင်ဂိတ်မှာဘီလိန်ကွန်ဆိုပြီးတထောင်ကျက်ပေးရပြီးတော့မျိုးရဲရောက်တော့လဲဖြတ်သန်းကားဆိုပြီးတထောင်ကျက်ထပ်ပေးရပါတယ်ဘီလိန်ကွန်နဲ့ဖြတ်သန်းကားဆိုတာဘာများกว่าလို့လဲသိကြပါတယ်ဒါကြောင့်သက်ဆိုင်ရာပို့ဆောင်ရေးဝန်ကြီးနဲ့အတူနိုင်ငံတော်အကြီးအကဲများသိရှိပြုပြင်ပေးနိုင်ဖို့ VOA ကတဆင့်တင်ပြတိုင်ကြားအပ်ပါတယ်ခင်ဗျာ
ဒါကတော့ရွှေကချင်ရင်မောင်းတူဖြစ်တဲ့ကိုဆိုးကိုသူ့ရဲ့အခက်အခဲကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်။တောင်ကြီးကသောရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်နော်။တောင်ကြီးမြို့နယ်ရွှေညောင်မြို့ရတနာရက်ွက်မှာနေထိုင်တဲ့မောင်စုစန်းဆိုတဲ့ VOA သောရရှင်ကသူတို့ရက်ွက်မှာကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုမျိုးရင်ဖွင့်လာပါတယ်
။ကျွန်တော်တို့ရက်ွက်မှာနယ်မြေ1နယ်မြေ2လို့ခွဲထားပါတယ်။နယ်မြေ1နယ်မြေ2မှာဓမ္မယုံနှစ်ခုရှိပါတယ်။အဲ့ဒီဓမ္မယုံတွေမှာအုတ်ချုပ်ရည်ယုံတွေလှုပ်ပြီးတော့ဆင်ခေါ်ရက်ွက်ကပြဿနာပေါ်လာတာလင်မယားရံဖြစ်တာကအစဖြေရှင်းမကြားကောင်းမနာတာကစလို့ဓမ္မယုံမှာရှင်းယုံမှာလှုပ်ပြီးဖျားရှိမှာရှင်းလာပြေလာကွယ်တနင်းကနေစွန့်ပတ်ဆိုပြီးအတန်ချဲ့ဆက်အော်လန်ကြီးမြင့်မြင့်တင်ပြီးတော့အရှိဓမ္မယုံကအော်အနောက်ဓမ္မယုံကအော်နဲ့ကျောင်းသားတွေစာချက်ဖို့အခက်တွေ့ရပါတယ်မနဲ့အစောကြီးလဲထပြီးအော်ပြန်ပါသေးတယ်ဒီခေတ်မှာတိုးတက်ဖို့နောက်ကျနေတာအရေးကြီးတာကအလှခံဖို့လားအနာကက်လူငယ်တွေပညာရည်မြင့်မားဖို့လားမသိကြပဲနဲ့အ အခုအချိန်ထိအလူခံလို့ကောင်းတော့ဖြစ်နေပါဗျ။ VOA ကနေတဆင့်အတိပေးသိမ့်လို့ဒီစာကိုရေးလိုက်ရတာပါခင်ဗျာ။အထက်ကအမိန်လား။ဒါမှမဟုတ်ရင်ဘသူအမိန်နဲ့လဲ။လပြေလွယ်ဆိုရင်လဲစူညံနေတာပါပဲ။နေမကောင်းသူကအစမခံနိုင်အောင်ဖြစ်နေပါတယ်ခင်ဗျာ။တက်ဆိုင်ရာကတိအောင်ပြောပြကြပါ VOA ခင်ဗျာ။
သူတို့ရက်ွက်မှာနေမကောင်းသူကအစာမခံနိုင်ခလေးတွေလည်းစာကြက်လို့မရမလို့ဒီလိုမျိုးလောက်စွီကာကတဆင့်အတန်လွှင့်တာတွေကိုရက်တန်ပေးပါဆိုပြီးတော့ဒီတော်ရရှင်တောင်းဆိုလာပါတယ်အတန်ချက်ဆက်တွေကြောင့်အေဂျင့်စွာနေထိုင်ခွင့်ဆုံးရှုံးပါတယ်ဆိုပြီးတော့ရေးလာတဲ့တော်ရရှင်တာကေတလေးတောင်ကတော်ရရှင်ဦးထင်လင်းရဲ့အစာကိုပြောပြပေးခြင်းပါတယ်
VOA ခင်ဗျာကျွန်တော်နေထိုင်ရာတာကေတမြို့နယ်လေးတောင်ရက်ရှိလမ်းအချို့မှာအတန်ချက်ဆက်ကိုဖွင့်နေလို့ဖွင့်နေကြပါတယ်ညအချိန်လည်းမရှောင်ပါတရဝင်းတိုင်းလည်းအနေရရှိပါတယ်။ဒါကြောင့်မလို့ဒီကိစ္စအတွက်အုတ်ချုပ်ရေးရဲအာဏာပိုင်များကပြည်သူတွေကိုစောင့်ရှောက်ပေးစေလိုပါတယ်။အလှူကိစ္စအဝဝအတွက်ခွင့်ပြုမိတ်ပေးတဲ့အခါမှာပြည်သူတွေငြိမ်းချမ်းစွာအိတ်ဆက်နိုင်ရေးအတွက်ထည့်သွင်းစဉ်းစားပေးပြီးအချိန်ကန့်သတ်ပေးစေလိုကြောင်းမေတ္တာရက်ခံအပ်ပါတယ်ခင်ဗျာ
။အတန်ချဲ့ဆက်တွေကြောင့်ရက်ခွက်နေပြည်သူတွေငြိမ်းချမ်းချမ်းအိတ်ဆက်အနားယူလို့မရပါဘူးဆိုပြီးတော့ဒီတော်ရရှင်စာရေးပြီးတော့ရင်ဖွင့်လာတာပါ။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရရချင်ပါတယ်။ဒေးတောင်းလာတဲ့တော်ရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးပါအောင်မယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ခဏမှာဒေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတွေကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ဒေးတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးစင်ပါတယ်ရှင်။ဒီဇင်ဘာလ18ရက်နေ့မှာမွေးနေ့ကြာရောက်သွားတဲ့88ကျောင်းသားကောင်းဆောင်ကိုကိုကြီးတွေမွေးနေ့လက်ဆောင်ဖြစ်နေတဲ့ချင်းလေးတပုတ်ထုံးလွှင့်ပေးပါဆိုပြီးတောင်းဆိုလာကြတဲ့တော်ရရှင်တွေကတော့မန္တလေးတက္ကသိုလ်ဓာတုဗေဒဌာနကဒေါက်တာခိုင်ခိုင်ကျူဒေါ်တင်တင်လင်းကလေးတက္ကသိုလ်ကဒေါက်တာခင်မျိုးမြင့်တို့ဖြစ်ပါနေ။နောက်ဒီဇင်ဘာလ18ရက်နေ့မှာပဲမွေးနေ့ကြာရောက်တဲ့မမကြီးရွှေစင်တို့တော့မောင်နှမတကျူနဲ့တူတူမတွေကမွေးနေ့မြစ်တာဒီလက်ဆောင်ပါပါတယ်ရှင်။ဒီလိုဒီတစ်ပတ်ဒီဆောင်းရည်နဲ့ kait တဲ့မျိုးကြီးတည်ဆူထားတဲ့ဆောင်းဆိုတဲ့သချင်းလေးထုတ်လွှင့်ပေးကြပါမယ်။ဒေးတောင်းတဲ့သောရရှင်တွေကိုတိတ်ချစ် view သောရရှင်အားလုံးရောလဲဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။
ဆောင်ရဲ့အမွေသက်တွေပြန်ချေမဦးသာအမွေသက်တွေပြလဲရှင်နေโอ้มันจะต้องอาสาด้วยมันนกินเยอะบ่ต้องมาลําไม่คว่ไปอย่างนี้นะอูตากระดิกโหด้วยผุทาเดโอ้มันจะต้องอาสาหญ้าลิเยอย่าลาเกปอตะนิปี้ดอเมดีเซมบาร์25มิวมงรวยเยจาย่อลินเซตีนะลอดาด้วยอเชมมีเปลี่ยนลาเก
ဆိုထားတဲ့ sound ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်เนาะ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။ငါဆောင်ညာလေးရဲ့ Yeah like a boat to nip it on me. These are my sunshine view မုံတွေရဲ့ပြညော်လင်းစေဒီနှလုံးသားတွေအချိန်မီပြန်လာခဲ့လောလင်းနဲ့ပြေးနေခဲ့အေးလုံးကဆောင်းရတဲ့အသက်ရှူမဖို့ just say something ကတိုင်းကလေး you don't me you don't me မပြန်လာခဲ့ဖို့ဒီစံပါဒီမအေးရဲ့ပြညာမုံတွေအေးလုံးပဲချောင်းလာစေဆောင်းမဲ့မဲ့
ခုလို VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်သောရရှင်တွေကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းကနေရုပ်သံအစီအစဉ်တွေကိုလည်းနေ့စဉ်မြန်မာစံတော်ချိန်ညနေ9:00နာရီကနေ 9:00 နာရီခွဲထိ Asia Set 7 Jodu ကနေထုတ်လွှင့်နေပါတယ်။ကြည့်ရှုအားပေးကြပါရှင်။အခုတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုတင်ဆက်မှာပါ။ကားတင်သွင်းခွင့်မူဝါဒတစ်ခုလုံးပြုပြင်ဖို့လိုနေပြီဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင်။
အခုရပိုင်းမြို့နယ်လူတန်းစားတွေကားတင်သွင်းအယောင်းဝယ်လုပ်နေကြတဲ့ကုမ္ပဏီနဲ့လူတွေကြားကြရဲ့အရေးဆုံးသတင်းကတော့အစိုးရကနေကားတင်သွင်းခွင့်မူဝါဒအစ်စ်ချမှတ်လိုက်တဲ့ကိစ္စပါ။လာမယ့်2016ဇန်နဝါရီတရနေ့ကစအကျုံးဝင်မဲ့အဲ့ဒီကားတင်သွင်းခွင့် policy သစ်အရာ free permit လို့ခေါ်တဲ့တူးချင်းကားတင်သွင်းတဲ့သူတွေကို2014ကနေ2016ခုနှစ်အထိဘယ်ကိန်းကတမျိုးတည်းတင်သွင်းခွင့်ပြုတော့မယ်ဆိုတဲ့ကိစ္စပါ။ဒီစီမင်းအတိုင်းသာဆိုရင်လက်ရှိဂျပန်တပတ်ရစ်ကားစည်းကွက်ကညာကိုင်းကားတွေတင်သွင်းခွင့်ရတော့မှာမဟုတ်ပဲအခြားမြန်မာနိုင်ငံနဲ့လက်ရကတ်မောင်းစနစ်ချင်းတူပြီးဘယ်ကိုင်းကားတွေပဲအသုံးပြုတဲ့တရုတ်ကိုရီးယားနဲ့ဥရောပကကားတွေကိုပဲတင်သွင်းရတော့မှာမဟုတ်ဖြစ်ပါတယ်။ဒါကြောင့်လက်တလောကားစည်းကွက်မှာကိုကြက်သိန်းတရာဝန်းကျင်ရှိတဲ့ဂျပန်တပတ်ရစ်အိမ်စည်းကားတွေတစ်စီးကြက်10သိန်းကနေသိန်း20ကြားမြင့်တက်လာနေပါပြီ။အစိုးရဟာကားတင်သွင်းခွင့်နဲ့ပတ်သက်ပြီးဘလို့မူဝါဒချမှတ်ကျင့်သုံးနေသလဲ။ဘာတွေလွဲချော်နေသလဲ။မြန်မာနိုင်ငံရဲ့လိုက်လျောညီထွေရှိမဲ့ကားတင်သွင်းခွင့်မူဝါဒဘယ်လိုဖြစ်တင်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လက်ရှိအစိုးရဟာစနစ်2မျိုးနဲ့ကားတင်သွင်းဖို့ခွင့်ပြုထားပါတယ်။တစ်မျိုးကတော့ကို့မှာအနှစ်20ကျော်တက်တန်းရှိတဲ့ကားဟောင်းတစ်စီးရှိရင်အစိုးရစီသွားအပ်အစိုးရစီကနေနိုင်ငံခြားကနေတပတ်ရစ်ကားတစ်စီးတင်သွင်းခွင့်ပါမစ်တစ်စောင်ထုတ်ယူပြီးအဲ့ဒီခွင့်ပြုချက်နဲ့ကားတင်သွင်းတာပါ။ဒါမျိုးကို slick cut ကားလို့ခေါ်ပါတယ်။နောက်တစ်မျိုးကတော့မြန်မာနိုင်ငံသားတွေကိုတဦးချင်းကားတင်သွင်းခွင့်လျှောက်ထားစီပြီးတင်သွင်းခွင့်ပေးတာမျိုးပါ။အဲ့ဒီအမျိုးအစားမှလည်းတင်မော်တာကုမ္ပဏီနိုင်ငံခြားရောက်မြန်မာစသဖြင့်အမျိုးအစားတွေခွဲထားပေမဲ့အားလုံးကိုခြုံငုံပြီး free permit နဲ့တင်သွင်းတယ်လို့ခေါ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိခွင့်ပြုပေးနေတဲ့ကားတင်သွင်းခွင့် policy အစ်စ်ကို2011ခုနှစ်ကုန်ပိုင်းမှာစတင်သုံးခဲ့ပါတယ်။ဒီမတိုင်ခင်ကဆိုစစ်အာဏာရှင်တွေကသူတို့အကျိုးစီးပွားအတွက်ကားတင်သွင်းခွင့်ကိုတင်းတင်းကြပ်ကြပ်ပိတ်ပင်ထားလို့ပြည်တွင်းမှာကားတွေရှာပါပြီးဈေးနှုန်းကလည်းကမ္ဘာမှာအမြင့်ဆုံးလို့ဆိုရလောက်အောင်ခေါင်ခိုက်နေတာပါ။တုံးနေတဲ့ကားအများစုကလည်းအိုမင်းဟောင်းနှဲနေတာကြီးပါ။အဲ့ဒီအချိန်တန်ရီကျိုးဆက်ယုံကိုပို့တင်တဲ့ကားအိုကားဟောင်းတွေဟာကြက်သိန်း400ကနေ900လောက်တန်ကြီးရှိပြီးတပတ်ရစ်မော်ဒယ်နည်းနည်းမြင့်နဲ့ Mitsubishi, Pajero, Toyota, Surf လို့ကားမျိုးစုကြက်သိန်း 2,000 3,000 အထိဈေးပေါက်ခဲ့ပါတယ်။သမရဦးသိန်းစိန်အစိုးရတက်တလာတဲ့အခါကားတင်သွင်းခွင့် policy ကိုလုံးဝအပြောင်းအလဲလုပ်လိုက်တာမျိုးမဟုတ်ဘဲပထမတစ်ဆင့်မှာစစကပြောတဲ့ကားဟောင်း app တပတ်ရစ်ကားပြန်သွင်းဆိုပြီးခွင့်ပြုပေးလိုက်တာမျိုးဖြစ်ပါတယ်။အဲ့ဒီနီးနဲ့ကားတင်သွင်းခဲ့တာအခု2015ခုနှစ်ကုန်ကန်ကြီးအထိကားစီးရီ2,000နီးပါးရှိခဲ့ပါပြီ
။ကားဟောင်းအနိုင်မှတပတ်ရစ်ကားတင်သွင်းခွင့်ဆက်လက်ရမှာမို့နောက်ပိုင်းအဲ့ဒီဆက်လက်တွေကဈေးကွက်တစ်ခုလိုဖြစ်လာပြီးအခုနောက်ဆုံးဆက်လက်တစ်စောင်ကျပ်သိန်း80လောက်ဈေးပေါက်နေပါတယ်။လက်ရှိမူဝါဒအရလူတစ်ယောက်ဟာ2006ကနေ2013ကြားမော်ဒယ်ဂျပန်တပတ်ရစ်ကားစီးသွင်းကျင်တယ်ဆိုရင်ကားဘူးအခွန်ခလုံးဝမပါသေးပဲဆက်လက်ဖို့ကျပ်သိန်း80လောက်အရင်ကုန်ကျခံရမယ့်သဘောပါ။ဒါမျိုးဘယ်နိုင်ငံမှာမှမရှိပါဘူး။နိုင်ငံတကာမှာရှိတာကတော့ကားတစ်စီးကိုယ့်ဘာသာကိုယ်ဘယ်နှစ်နှစ်စီးစီးလမ်းပေါ်တက်မောင်းနိုင်တဲ့စည်းကမ်းသတ်မှတ်ချက်နဲ့ကိုက်ညီရင်စီးခွင့်ရှိပါတယ်။သိပြီးဆူဆူရွာချွတ်ရင်လို့မသုံးကျင်ဘူးဆိုရင်လည်းအစိတ်ပိုင်းအဖြစ်ရတဲ့ဈေးနဲ့ရောင်းချင်ရောင်းစွန့်ပစ်ချင်ပစ်ကြိုက်တယ်လို့လုပ်ဖို့ပါပဲ။အဲဒီကားသွားအမှတပတ်ရစ်ကားသွင်းဖို့ permit ထုတ်ပေးတဲ့စနစ်မျိုးမတီထွင်မကျင့်သုံးကြပါဘူး။အလားတူ free permit နဲ့ကားတင်သွင်းခွင့်ဆိုတာဟာလည်းလက်တွေ့မကျပါဘူး။လူတစ်ယောက်ချင်းဟာကားတစ်စီးတင်သွင်းဖို့အတွက်ကိုယ်တိုင်အဆင့်ဆင့်ရှောက်ထားလုတ်ကန်ရတဲ့စနစ်ဖြစ်ပါတယ်။အဆင့်တွေများလောက်ရကန်ရတာတွေများလွန်းလို့ဘယ်သူမှကိုယ်တိုင်ရှောက်ပြီးနိုင်ငံခြားဈေးကွက်မှာကားလမ်းဝယ်ကိုယ့်ဘာသာကိုယ်ပြည်တွင်းကိုပြန်သွင်းမလုပ်နိုင်ကြပါဘူး။အားလုံးလိုလိုဟာပွဲစားကုမ္ပဏီတွေပွဲစားတွေကိုပဲအားကိုးကြရပါတယ်။ စနစ်ကမမှန်တဲ့အတွက်အာဂရီလိုက်စားမှုကလည်းထွန်းကားနေပါသေးတယ်။အခုဆိုအဲ့လို free permit နဲ့တင်သွင်းတဲ့ကားအစီးရေ3,300ကျော်လောက်ရှိနေပါပြီ
။လက်ရှိပြည်ရင်းမှာဖွင့်ခွင့်ပြုထားတဲ့ကား show room တွေဆိုတာကလည်းနိုင်ငံတကာနဲ့ပုံစံချင်းမတူပါဘူး။တစ်မျိုးကတော့ကားအစ်တွေတင်သွင်းရောင်းချတဲ့ကုမ္ပဏီဖြစ်ပြီးနောက်တစ်မျိုးကတော့ကားဟောင်းအပ်ထားတဲ့ slip ပြပြီးမှဝယ်ယူခွင့်ရှိတဲ့ showroom အမျိုးအစားတွေပါ။ free permit အတွက် showroom ဆိုတာမရှိပါဘူး။ပြောရရင်ပြည်သူတွေအတွက်မခက်ခက်အောင်ဈေးကွက်ကိုမရှုပ်ရှုပ်အောင်ဖန်တီးထားတာတွေပါတကယ်တကယ်ဖြစ်တင်တာကတော့အစိုးရအနေနဲ့တိုင်းပြည်ရဲ့စီးပွားရေးအခွန်ရလိုတဲ့ပမာဏပြည်သူတွေရဲ့လိုအပ်ချက်မြန်မာပြည်ရဲ့လမ်းအနေထားစတာတွေကိုတွက်ချက်ပြီးတိုင်းပြည်ကလိုအပ်တဲ့ကားအမျိုးအစားအရေးအတွက်တွေကိုရာထားပြီးအခွန်နှုံထားခွဲခြားသတ်မှတ်ရပါမယ်လိုအပ်ချက်ရှိတဲ့သွင်းစီခြင်းနဲ့အမျိုးအစားကိုအခွန်လျှော့ပေးပြီးမလိုတာတွေကိုအခွန်မြှင့်ထားဖို့ပါပြီးရင်ပြည်ရင်းမှာကားထုတ်လုပ်မဲ့ကုမ္ပဏီတွေဝင်လာအောင်ဆွဲဆောင်တာအဲ့ဒါတွေမရှိသေးခင်စကြကုမ္ပဏီတွေကိုကားတင်သွင်းခွင့်ပေးပြီးပြည်သူတွေကိုလွတ်လွတ်လပ်လပ်လွယ်လွယ်ကူကူဝယ်ယူနိုင်အောင်လုပ်ပေးရပါလိမ့်မယ်လက်ရှိ၄နှစ်တာကာလတင်သွင်းခဲ့တဲ့ကားအစီးရေ5,300ဝန်းကျင်ရှိတာမို့တစ်နှစ်ကားအစီးရေ3,400ကျော်သွင်းခဲ့တဲ့သဘောပါကားတစ်စီးဒေါ်လာ1,000လောက်နဲ့တွက်ရင်တော့တစ်နှစ်တစ်နှစ်ဒေါ်လာ1ဘီလီယံခွဲကျော်ပမာဏရှိတဲ့စီးပွားရေးဈေးကွက်ကြီးမှုအစိုးရအနေနဲ့စနစ်တကျထိန်းချောင်းအကောင့်ထဲပေါ်ရင်ဖြစ်နိုင်ပါတယ
်။ဒါကြောင့်အစိုးရအနေနဲ့လက်ရှိကျင့်သုံးနေတဲ့ဆလစ်ကတ်စနစ် free permit စနစ်တွေကိုဖျက်သိမ်းပြီးနိုင်ငံတကာနီးတူအစိုးရလည်းအခွင့်ရပြည်သူတွေလည်းသင့်တော်တဲ့ဈေးနှုန်းနဲ့လွယ်လင်းတကူဝယ်နိုင်တဲ့ကားတင်သွင်းခွင့် policy အစ်စ်တစ်ခုချမှတ်ကျင့်သုံးသင့်နေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
တနင်္လာနေ့နဲ့နက်ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင
်သောတာရှင်များရှင်မကြခင်ကုန်ဆုံးတော့မယ့်2015ခုနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေတော့အဆုတ်ယုတ်ဆုံးလို့သောတာရှင်တွေယူဆကြပါသလဲလာမယ့်2016နှစ်သစ်မှာရောတိုးတက်မှုပဲဖြစ်ဖြစ်ဆုပ်ယုပ်မှုပဲဖြစ်ဖြစ်ဘယ်နေရာမျိုးတွေမှာတွေ့ရလိမ့်မယ်လို့မျှော်လင့်ထားကြပါသလဲ2015ခုနှစ်ကိုပြန်ကြည့်ရင်လာမယ့်2016နှစ်သစ်ကူမှာမျှော်လင့်စရာတွေကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါတယ်ရှင်။
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာသောရရှင်တွေအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေရှင်အခုတော့ကဘာတလွားထူးခြားဆက်ပြားသတင်းများအစီအစဉ်ကိုတင်ဆက်မှာပါဒီတစ်ပတ်အတွက်တော့ထူးခြားခြားသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငိမ့်ပြန်တို့ကပြောပြမှာပါရှင
်ခရစ်တော်ဖွားတော်မူတယ်လို့ယုံကြည်ထားကြတဲ့ဂျော်ဒန်မြစ်အနောက်ဘက်ကဘက်သဟမ်မြို့တော်မှာတော့တနင်္လာနေ့ကလေးကခရစ်မတ်ထိမ့်မတ်စီတန်းလှည့်လည်ပွဲတွေကျင်းပပါတယ်။ရိုးရာဆင်လာနဲ့ခစ်သစ်စင်ရင်ထုံးဖွဲ့မှုတွေရောပြိုနေတဲ့လှည့်လည်ပွဲတွေမှာမယ်ရော်မေရီနဲ့သူတော်စင်စိတ်ဂျိုးဆပ်တို့ဘက်သဟမ်ကိုလာခဲ့တဲ့ခရီးနဲ့ခရစ်တော်မွေးဖွားတော်မူကန်းကိုတည်ကျူးထားတဲ့ဓမ္မတီးတွေကိုတည်ဆိုကြပါတယ်။လူတွေရာနဲ့ချီပြီးပါဝင်တဲ့လှည့်လည်ပွဲနဲ့အတူဘက်သဟမ်မြို့ခရစ်တော်ယေရှုဖွားမြေရာnativity ဖျားเจ้าရှေးမှာကြီးမားတဲ့ Christmas သစ်ပင်ကြီးကိုလည်းမီထွန်းပွဲနဲ့ဒီဒိသခံတွေရဲ့ဇေယျပွဲဖျော်ဖြေပွဲတွေကိုကျင်းပကြပါတယ်။ဒီနှစ်ထဲမှာပဲ Israel နဲ့ Palestine အကြားအကြမ်းဖက်တိုက်ခိုက်မှုတွေကြောင့် Israel နိုင်ငံသားတွေနဲ့ဘာသာရေးကြောင်းတွေမှာကြောင်းတက်နေတဲ့ American နိုင်ငံသားစုစုပေါင်း19ဦးသေဆုံးခဲ့ပြီးအများစုဟာဒါထိုးခံခဲ့ကြရတာပါ။ Palestine ဘက်ကလည်းဒီ Israel ဘက်ကတိုက်ခိုက်မဲ့သူတွေဆိုပြီးလက်တော့ပြန်ခဲ့လို့လူ113ယောက်သေဆုံးခဲ့ပါတယ်။ ဒီလိုတိုက်စုံမှုတွေရှိခဲ့ပေမဲ့လည်းပါလက်စတိုင်းတွေရဲ့ဘက်သဟမ်မြို့မှာခရစ်မတ်ကာလစီတန်းလှည့်လည်ပွဲတွေကျင်းပပြီးခါတိုင်းတစ်တွေလိုပဲဖျားဝူတွေနဲ့ပြည်နေပြီးတော့လူတွေရာနဲ့ချီစီတန်းလှည့်လည်ပွဲမှာပါဝင်ခဲ့ကြပါရဲ့ရှင
်။တနင်္လာနေ့ကအီတလီနိုင်ငံရောမမြို့လေပီယာဇာဗနီးဇီးယားမှာခရစ်မတ်သစ်ပင်ကိုအီတလီနိုင်ငံဆိုင်ရာပြင်သစ်အတံအမတ်ကြီးကမီးထွန်းညှိလိုက်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့အကြမ်းဖက်တိုက်ခိုက်ခံရပြီးတလအကြာအထိမ်းမှန်းနဲ့လည်းတိုက်ဆိုင်နေတာပါ။ပြင်သစ်အကြမ်းဖက်မှုမှာတေဆုံးခဲ့သူတွေအတွက်အောက်မေးပွဲထွန်းညှိလိုက်တဲ့ခရစ်မတ်သစ်ပင်ကိုပြင်သစ်နဲ့အီတလီအလံအယောင်မီးတွေနဲ့အလှဆင်ထားတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆင်ဒီမြို့ဘွန်ဒီကမ်းခြေမှာတော့ပင်လယ်ပြင်ရေလွှာလျှော့ဆီးနေတဲ့စန်တာဖိုးဖိုးကြီးလိုဝတ်ထားတဲ့သူတွေကိုဗုဒ္ဓဘုရားကတွေ့ကြရပါတယ်။ဒီတစ်ချိန်မှာတော့စန်တာဖိုးဖိုးကြီးလိုဝတ်ဆင်ထားတဲ့အမျိုးသားအမျိုးသမီး320ပါဝင်တဲ့အတွက်ကမ္ဘာအများဆုံးဂင်းနစ်မှတ်တမ်းဝင်သွားပြီဖြစ်ပါတယ်။ဒီလိုစန်တာဖိုးဖိုးကြီးလိုဝတ်ဆင်ပြီးကမ်းခြေမှာရေလွှာလျှော့ဆီးတာဟာစိတ်ကစင်ကလျာယောဂါဖြစ်ပွားမှုကိုအများကအာယုံဆိုင်လာအောင်လှုံ့ဆော်တာလို့ရေလွှာလျှော့ဆီးပွဲကိုစီစဉ်သူတွေကပြောပါရယ်ရေလွှာလျှော့ဆီးတာဟာစိတ်ကစင်ကြားဖြစ်မှုနဲ့စိတ်ဓာတ်ကျဆင်းမှုကိုတတ်တာစေတယ်ဆိုတော့ပြည်သစ်နိုင်ငံကအစာပြိုစမ်းသပ်မှုတစ်ခုကိုထောက်ခံပြီးအခုလိုခရစ်မတ်ကာလမှာစန်တာဘိုးဘိုးရေလွှာလျှော့ဆီးပွဲကိုကျင်းပတာလို့လည်းဆိုပါရယ်ခင်ဗျာ
တောင်ကိုရနိုင်ငံကိုရံမြို့ကပြလိုက်ပါတော့စန္ဒာကလော့စ်ဝစ်ဆိုတဲ့ရေသူမလေးတွေနဲ့စန္ဒာဖိုးဖိုးတယောက်ကကားပြားလိုက်ကိုလာလေတဲ့သူတွေကိုနှုတ်ဆက်နေပါတယ်။ကားမျိုးစုံတဲ့အတူကားကန်ထဲမှာကူးခတ်ပြပြီးအလှပြခွက်မျိုးစုံတဲ့လည်းလာကြည့်တဲ့လူတွေကိုရေရောက်ကနေဖျော်ပြပြပါတယ်။ကိုရီးယားနိုင်ငံမှာရေရောက်အကြာကြီးငုပ်ပြီးဖျော်ပြသူတွေဟာရုရှားနိုင်ငံကလာကြတဲ့သူတွေပါ။ခရစ်မတ်နဲ့နှစ်သစ်ကူအခါသမယအဖြစ်ကားရည်နဲ့ငလိကျောက်တွေကိုသူတို့ကြိုက်တဲ့အစားအစာတွေကိုလည်းရေထဲမှာဖျော်ပြသူတွေကကြွေးပြကြပါတယ်။ပျော်ရွှင်သောခရစ်မတ်နဲ့နှစ်သစ်ကူကာလပါဆိုပြီးပိုစတာကြီးတစ်ခုကိုလည်းရေရောက်ကနေပရိသတ်ကိုသူတို့ကနှုတ်ဆက်ခဲ့ကြပါရဲ့ရှင
်တနင်္လာနေ့ညပိုင်းစီစဉ်မှာတော့ဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်VOA မြန်မာပိုင်းကနေအခုလိုဒီဇင်ဘာခရစ်စမတ်ကာလရောက်တိုင်းတေးသချင်းတွေကိုနေ့စဉ်ထုတ်လွှင့်ပေးနေပါရရှင်အခုတော့သတင်းချင်းချုပ်ကိုဥဆက်မိုးဝေကပြောပြမှာပါရှင
်စီးရီးယားနိုင်ငံအနောက်မြောက်ပိုင်းတဘုံနေထင်းချုပ်ထားတဲ့အီဒလစ်မြို့ကိုတနင်္ဂနွေနေ့ကရုရှားကပြုတ်လုခဲ့တယ်လို့တန်တရားရှိတဲ့လေကြောင်းတက်ခတ်မှုတွင်အနည်းဆုံးလူပေါင်း36ဦးသေဆုံးသွားတယ်လို့ကေဇေးရေးလုပ်သားတွေနဲ့စီးရီးယားနိုင်ငံအတွင်းကအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ခုကပြောလိုက်ပါတယ်။တည်ဆုံးသူအများစုဟာစီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုတစ်ဆာခံတဲ့တပ်ဖွဲ့တွေကိုတိုက်ခတ်နေတဲ့ Army of Conquest တပုံတိုက်ခိုက်ရေးသမားတွေဖြစ်တယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့စီးရီးယားလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့ကပြောပါတယ်။ဒါပေမဲ့တိုက်ခိုက်မှု6ကြိမ်ကတော့မြို့ရင်းမှာရှိတဲ့လူစီကားတဲ့ဇီးတစီအစိုးရအဆောက်အဦတော်တော်များများနဲ့လူနေရပ်ကွက်ကိုထိမှန်ခဲ့တယ်လို့ကေဇေးရေးလုပ်သားတွေကသတင်းပေးပို့ပါတယ်။နောက်ထပ်စီးရီးယားသတင်းတစ်ပုဒ်ကတော့စီးရီးယားနိုင်ငံမြို့တော်နားမှာအစ္စရေးတို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းလေဗနွန်စစ်သွေးကြွခေါင်းဆောင်တဦးဖြစ်တဲ့ဆမီယာကန်တာတေဆုံးသွားတဲ့အကြောင်းလေဗနွန်စစ်သွေးကြွဟစ်ဘိုလာအဖွဲ့ကပြောပါတယ်ကန်တာဟာအစ္စရေး3ဦးကိုတတ်ဖြတ်ခဲ့မှုနဲ့နှစ်ပေါင်း30ကျော်ထောင်ဒဏ်ကျခံနေရသူဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကတာလီဘန်အဖွဲ့ဟာနိုင်ငံရဲ့တောင်ပိုင်းဟဲလ်မန်ခိုင်ကိုထိန်းချုပ်သိမ်းပိုက်နိုင်မှုကြိုးပမ်းနေရမှာအဓိကကျတဲ့မြို့နယ်တစ်ခုကိုသိမ်းပိုက်နိုင်ခဲ့ကြောင်းအာဖဂန်အစိုးရနဲ့လက်နက်ကင်သဘုံအဖွဲ့တွေကတနင်္ဂနွေနေ့မှာအတည်ပြုပြောဆိုခဲ့ကြပါတယ်။အင်ဒိုနီးရှားနိုင်ငံအလယ်ပိုင်းလှိုင်းထန်နေတဲ့ပင်လယ်တွင်းမှာတိမ်မှုတ်သွားခဲ့တဲ့လူ100ကျော်လိုက်ပါလာတဲ့ခရီးသည်တွေကတို့တင်းမောကလူပေါင်း40နီးပါးကိုဆယ်ယူနိုင်ခဲ့ပါတယ်။အသက်ရှင်ကျန်ရစ်ခဲ့သူ39ယောက်နဲ့ကလေးငယ်အလောင်း3လောင်းကိုဆယ်ယူရရှိခဲ့တဲ့ကြောင်းအင်ဒိုနီးရှားဘေးအန္တရာယ်ကာကွယ်စောင့်ရှောက်ရေးအေဂျင်စီတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီကတို့တင်းမောမှာကလေး15ယောက်နဲ့ခရီးသည်အမှုတန်းစုစုပေါင်း118ယောက်လိုက်ပါသွားတာပါ။
ဥဆက်မိုးဝေကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မခွာညူပါ။အင်ဂျင်နီယာကတော့ဇီနက်အဗ်ဒူရာဟမ်ဖြစ်ပါတယ်။တနင်္လာနေ့နေ့ကင်ဗီယိုမြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။ညနေပိုင်းအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6:00ကနေ9:00အထိထုတ်လွှင့်မှာပါရှင်။
This program has come to you from the Voice of America, Washington.